Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်မတ်လ10ရက်နေ့ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ3248လိုင်းလံမီတာ190ဒူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါတောသားရှင်များရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့မတင်ငင်ထိုင်တဲ့ကျမအနှံလောက်တင်ပြမှာပါမြန်မာအရေးပုံမှုထျောက်တဲ့နီလန်းရှာဖို့အာဆီယံကမလေးရှားဝန်ကြီးကတိုက်တွန်းပြောဆိုလိုက်ပါတယ်စီးပွားရေးနဲ့နိုင်ငံရေးမှာလူမျိုးသမီးတွေပို့ပြီးတော့ဥဆောင်ပါဝင်စေဖို့စပိန်နိုင်ငံကကြိုးပမ်းနေပါတယ်တခါမက္ကဆီကိုနိုင်ငံမှာတော့ပျောက်ဆုံးနေတဲ့အမေရိကန်နိုင်ငံသားတွေဦးသေဆုံးသွားတယ်လို့အာနာပိုင်တွေကအတည်ပြုပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားရမှာပါရှင
်ကောင်းပါပြီရှင်တဲ့နေပြီမှာတော့ရုရှားကမြန်မာနိုင်ငံကနေတဆင့်လက်နက်ရယူဖို့ကြိုးစားနေတယ်ဆိုတဲ့အပေါ် NUG အစိုးရဘက်ကစိုးရိမ်ကြောင်းပြောဆိုလိုက်တဲ့သတင်းကိုအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်
။တော့စိုးရိမ်ပြီလို့ဆိုတော့နှစ်ခုပေါ့နော်။ကဘာရဲ့လုံလုံရေးကိုထိခိုက်။နောက်တစ်ခုကကျတော့ကျွန်တော
် NUG သမရယုံပြောခွင့်ရဦးကျော်စောက VOA မြန်မာပိုင်းအစီအစဉ်ကိုပြောဆိုခဲ့တာဖြစ်ပါတယ်။မကြာခင်မှာအပြည့်အစုံတင်ပြပါမယ်ရှင်။ရနောက်ကတော့နေဆက်မှာတော့ CI စာအုပ်ရှိသူတွေနှစ်နိုင်ငံကူးလူသွားလာခွင့်ရပြီဆိုတဲ့အကြောင်းနဲ့အတူနိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြမှာဖြစ်ပါတယ်ဒီနောက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာ social media ပေါ်ကလူကြီးများသတင်းကဘာတလွားခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့အတူတင်ပြမှာဖြစ်ပါတယ်ရှင
်ယူကရိန်းနိုင်ငံအရှေ့ပိုင်းကဘတ်ခ်မုတ်မြို့ကိုရုရှားတပ်တွေအာရုံစိုက်ထိုးစစ်ဆင်တိုက်ခိုက်နေတာ6လထဲရောက်လာနေပြီးတော့ဒီနေရာမှာအရှေ့ကြဆုံးနဲ့တွေးထွက်တန်ရုံမှုအများဆုံးဒေသဖြစ်လာပါတယ်။စစ်ပွဲမတိုင်ခင်တုန်းကတော့ပြင်ပကဘာအတွဲမထင်မရှားနေရာမှာရှိနေခဲ့တဲ့ဘတ်ခ်မုတ်မြို့ဟာအခုတော့ရုရှားရဲ့ကျူးကျော်စစ်ကိုမဆုံမနစ်ခုခံတော်လှန်နေတဲ့ယူကရိန်းနိုင်ငံရဲ့သွင်ပြင်းလက္ခဏာတစ်ရပ်ဖြစ်လာပါတယ်။ယူကရိန်းကောင်ဆောင်တွေကလည်းဘတ်ခ်မုတ်မြို့ကိုဆက်လက်ခုခံကာကွယ်သွားမယ်လို့ဒီသတင်းမှတ်ထဲမှာပဲကတိပြုပြောဆိုထားပါတယ်။ဒါပေမဲ့လည်းတချို့အဆောင်ကြီးလေးလာသူတွေကတော့ဒီမြို့ကိုဆက်ပြီးတော့ထိန်းထားမယ်ဆိုရင်အနေရဲ့တိတ်များနိုင်တယ်လို့ယူကရိန်းအတွက်လည်းကုန်ကျစရိတ်တိတ်များမယ်လို့ထောက်ပြနေပါတယ်။ရုရှားနိုင်ငံက Wagner Group စစ်ဖက်ကုမ္ပဏီကကျေးစားတပ်ဖွဲ့တွေကရုရှားတပ်ဖွဲ့တွေရဲ့ရှေ့ပြေးတပ်တွေအဖြစ်ဆောင်ရွက်နေတာပါ။ယူကရိန်းကတော့ရုရှားတပ်ဖွဲ့တွေဟာသူတို့တပ်ဖွဲ့ရဲ့အလောင်းတွေကိုနင်းပြီးတော့ချီတက်နေတယ်လို့ပြောပါတယ်။ရုရှားတပ်သားအတော်များများကိုတတ်ခတ်ချေမုန်းထားတဲ့အတွက်ဒီမျိုးကိုဘတ်ခ်မုတ်ခံတပ်ကြီးလို့ယူကရိန်းအနာပိုင်တွေကတင်စားပြောဆိုထားပါတယ်။စစ်မဖြစ်ခင်တုန်းကတော့ဘတ်ခ်မုတ်မြို့မှာပြည်သူ9000လောက်ရှိပြီးတော့ Donetsk ဒေသတွင်းစစ်မှုလုပ်ငန်းတွေအတွက်အရေးကြီးလာတဲ့စားနဲ့ကြောက်ပတ်တွေလောက်ရမှာတုံးတဲ့ Jimson တပ်သူတွေတွေရှိတဲ့နေရာလေးဖြစ်ပါတယ်။
လွန်ခဲ့တဲ့နှစ်ပေါင်း60နီးပါးကစပိန်မှာဖြစ်ပွားခဲ့တဲ့အမေရိကန်စစ်တပ်ရဲ့နျူကလ িয়ার မတော်တဆမှုကအကျဉ်းချန်တွေကိုတန့်စင်ပေးဖို့စပိန်အစိုးရကအမေရိကန်ကိုတောင်းဆိုပါတယ်။1966ခုနှစ်တုန်းကအမေရိကန် B-52 အမျိုးအစားဘုံးကျဲလေယာဉ်ဟာစပိန်တောင်ပိုင်းကဖာလိုမာရက်စ်ရွာပေါ်မှာစီဖြစ်လေယာဉ်နဲ့တိုက်မိပြီးဟိုက်ဒရိုဂျင်ဘုံးလေးလုံးဆုံးရှုံးခဲ့ပါတယ်။ဘုံးတွေဟာပေါက်ကွဲခဲ့ပေမဲ့ဘုံးနှလုံးကပလူတိုနီယမ်တွေယိုဆင့်ခဲ့လို့မြေဧရိယာ2စတူယန်ကီလိုမီတာလောက်ဟာနျူကလ িয়ার ဓာတ်သစ်ညစ်ညမ်းခဲ့ပါတယ်။ကမ္ဘာအစိုးရဆုံးနျူကလ িয়ার မတော်တဆမှုတွေကတခုဖြစ်ခဲ့တဲ့အဲ့ဒီဖြစ်စဉ်ကြောင့်ရေဒီယိုသတ္တိကြွနေတဲ့တောင်းနဲ့ချီတဲ့ကုဗမီတာရှိတဲ့မြေကြီးတွေကိုတန့်စင်ပေးဖို့အမေရိကန်ကိုတောင်းဆိုတာဖြစ်ပါတယ်။နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာလို့ညဉ့်ဉန်းနေတဲ့မြေစည်းလွှာကိုတန့်စင်ပေးမယ်လို့2015တုန်းကသဘောတူကြေပေးခဲ့တဲ့အတိုင်းအမေရိကန်ဘက်ကလိုက်နာဖို့စပိန်အစိုးရကမျှော်လင့်နေပါတယ်။2015သဘောတူညီချက်အရညဉ့်ဉန်းတဲ့မြေစည်းလွှာတွေကိုတူဖို့ပေးအမေရိကန်နေဗားဒါပြည်နယ်လာစ်ဗေဂတ်အနီးသဲကန်တရာကလုံခြုံတဲ့နေရာမှာမြုပ်နှံဖို့စီစဉ်ထားပါတယ်။စပိန်နျူကလ িয়ার ဘေကင်းရေးကောင်စီက2009ခုနှစ်တုန်းကပြုလုပ်ခဲ့တဲ့လေလာမှုတစ်ခုအရကုန်းမြေ area studio မီတာ5000အထိညဉ့်ဉန်းနေစေဖြစ်ကြောင်းအကြံပြုခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေစတင်ခဲ့ပါတယ်။အဲ့ဒီ area ကိုချန်စီယိုခတ်ထားပြီးဖွံ့ဖြိုးရေးစိုက်ပျိုးရေးလုပ်ငန်းတွေခွင့်မပြုဘဲအသုံးပြုခွင့်ကိုလည်းပိတ်ပင်ထားပါတယ်ရှင်
။ Indo-Pacific ဒေသတွင်တရုတ်နိုင်ငံရဲ့စီးရေးအင်အားချက်ထွင်မှုတွေကြောင့်ပေါ်ပေါက်လာတဲ့ချင်းချောက်မှုတွေကို Indo-Pacific ဒေသဆိုင်ရာ American ထိုက်တန်စစ်ဗိုလ်ချုပ်တူကအသေးစိတ်တုံ့သက်တင်ပြလိုက်ပါတယ်။ဖြစ်နိုင်ခြေရှိတဲ့တရုတ်ရဲ့ရန်လုံမှုတွေလွှမ်းလွဲသွားစေဖို့အမေရိကန်နိုင်ငံဘက်ကပြင်ဆင်ထားတဲ့အရေးထဲမှာစစ်လက်နက်ခရယာမီကြောက်တွေမလုံမလောက်ဖြစ်နေတဲ့ကိစ္စတစ်ခုလည်း ကိစ္စလည်းတစ်ခုအပါအဝင်ဖြစ်တယ်လို့ပြောပါတယ်။2014ခုနှစ်ကလေးကတရုတ်ပြည်သူလူမျိုးရေးတပ် PLA ရဲ့စစ်မြေပြင်အနေအထားကိုလှစ်လာစောင့်ကြည့်နေတဲ့အမေရိကကြီးတပ်အကြီးအကဲဗိုလ်ချုပ်ကြီး Charles Flynn ကတရုတ်တပ်ဖွဲ့ရဲ့လေ့ကျင့်မှုတွေစမ်းသပ်မှုတွေကိုကြည့်ရင်တစ်ခုခုအတွက်ကြိုတင်ပြင်ဆင်နေရတွေ့ရတယ်လို့ American Enterprise Institute မှာပြီးခဲ့တဲ့ဘက်ကကျင်းပတဲ့တွေ့ဆုံပွဲမှာပြောဆိုသွားပါတယ်။2018ခုနှစ်လောက်မှာတော့တောင်တရုတ်ပင်လယ်ပြင်တွင်စစ်တပ်ကတပ်ဆွဲထားတဲ့လူလုံကျွန်းတွေကိုတရုတ်တို့ကတိဆောက်လာပြီးတော့ပူရဲစီရေလေ့ကျင့်မှုတွေတွန်းမြင့်ဆောင်လာတယ်လို့လည်းဗိုလ်ချုပ်ကြီး Flynn ကပြောပါတယ်။ဗိုလ်ချုပ်ကြီး Flynn နဲ့အတူတရုတ်ရဲ့စီရေလှုပ်ရှားမှုတွေကိုတင်ပြခဲ့တဲ့ American စစ်တပ်အတွင်းရေးမှူး Christine Walmart ကလည်း Ukraine ရဲ့သင်္ကန်းစာကိုကြည့်ပြီးတော့ American အနေနဲ့စစ်လက်နက်ကိရိယာတွေအရှိန်မြင့်ထုတ်လုပ်ထားမှဖြစ်မယ်လို့ပြောဆိုသွားပါတယ်။တရုတ်တပ်ဖွဲ့ရဲ့လှုပ်ရှားမှုတွေထဲမှာဒုံးကျည်တပ်ဖွဲ့၊နီးပြူဟာတပ်ဖွဲ့၊အာကာသတပ်ဖွဲ့၊စိုက်ဘာတပ်ဖွဲ့အပြင်မြေပြင်နဲ့ပင်လယ်ပြင်တွင်တပ်ဖွဲ့တွေအထိအထင်အရှားတွန်းမြင့်ဆောင်လာတာကိုတွေ့ရတယ်လို့လည်းဗိုလ်ချုပ်ကြီး Flynn ကပြောပါတယ်။တရုတ်နိုင်ငံကသူရဲ့စစ်ရေးလှုပ်ရှားမှုတွေအရှိန်လျော့သွားမဲ့ပုံမရဘဲနဲ့အာဏာရှိတဲ့လမ်းကြောင်းအတိုင်းဆက်သွားနေတယ်လို့လည်းဗိုလ်မှူးကြီး Flynn ကပြောပါတယ်။ Indo-Pacific ဒေသမှာပဋိပက္ခတွေပေါ်ပေါက်လာရင်တော့ထောက်ပို့ရေးလုပ်ငန်းတွေအလွန်ခက်ခဲနိုင်တယ်လို့လည်းဗိုလ်ချုပ်ကြီး Flynn ကထောက်ပြတင်ပြသွားပါတယ်။
အမျိုးသားလုံခြုံရေးကိုချင်းချောင်နိုင်တဲ့ NDA တွေနဲ့လူအဖွဲ့အစည်းတွေပုံအောင်နေတဲ့အဖြစ်စွမ်းအားတွေကိုသတိထားပြီးမကြီးထွားခင်နှိမ်နှင်းဖြည့်ဆည်းပြစ်ဖို့တရုတ်ထိတ်တန့်အရာရှိတို့ကပြောဆိုခဲ့တယ်လို့တရုတ်အစိုးရကဟောင်ကောင်ကောင်ဆောင်ကပြောဆိုလိုက်ပါတယ်။ဟောင်ကောင်ရေးရာတာဝန်ခံတရုတ်ထိတ်တန့်အရာရှိရှောင်ဘောင်လောင်းကအမျိုးသားလုံခြုံရေး NDA အတွက်အထူးသတိရှိရဖို့ပြောကြားခဲ့တာလို့ဟောင်ကောင်အုပ်ချုပ်ရေးဆိုင်ရာအမှုဆောင်အရာရှိချုပ်ဂျွန်လီကပြောပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာနိုင်ငံရေးတွဲဆောင်ပွဲတွေလုပ်ပြီးအပြန်တနင်္လာနေ့နှောင်းပိုင်းကပြောဆိုတာဖြစ်ပါတယ်။အမျိုးသားလုံခြုံရေးဟောင်ကောင်ရဲ့ငြိမ်းချမ်းရေးနဲ့အလုံးစုံအကျိုးစီးပွားကိုဖြိုခွဲဖို့ကြိုးပမ်းမှုမှန်သမျှကိုပြက်ပြက်သားသားဖြိုခွဲပြီးပြစ်မှုကျူးလွန်သူတွေကိုဥပဒေနဲ့အရေးယူမယ်လို့အုပ်ချုပ်ရေးမှူးလီကပြောပါတယ်။တရုတ်ဟာတင်းကျပ်တဲ့အမျိုးသားလုံခြုံရေးဥပဒေကို2020မှာအတိအပြုပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေအရလူ့ခွင့်ရတက်ကြွလှုပ်ရှားသူတွေဒီမိုကရေစီရဲ့ဆောင်ရွက်သူတွေကိုထောင်ဒဏ်တသက်တကျွန်းအထိပြစ်ဒဏ်တွေချမှတ်နိုင်ဖို့စီမံခဲ့ပါတယ်အမျိုးသားလုံခြုံရေးဥပဒေစတင်ခဲ့ပြီးနောက်ပိုင်းဟောင်ကောင်မှာတမကတွေလူ့ခွင့်ရေးအဖွဲ့တွေအမိအခိုကင်းတဲ့မီဒီယာတွေနဲ့နိုင်ငံရေးပါတီများအပါအဝင်အရက်ဖက်အဖွဲ့50ချောပိတ်သိမ်းခံခဲ့ရပါတယ်ရှင်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့မြန်မာအခြေအတဲကိုဖြေရှင်းတဲ့နေရာမှာပုံမထိရောက်မဲ့အခြားနည်းလမ်းတွေနဲ့အဖြေရှာဖို့စဉ်းစားတင်တယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောလိုက်ပါတယ်။မြန်မာအရေးဟာမလေးရှားနိုင်ငံအပါအဝင်ဒေသရင်းအိန္ဒိယနိုင်ငံတွေအပေါ်မှာပါတက်ရောက်မှုရှိနေတယ်လို့လည်းဝန်ကြီးချုပ်အီဘရာဟင်ကနိုင်ငံခြားရေးဌာနပွဲတစ်ခုမှာအင်္ဂါနေ့ကအတည်လို့ပြောဆိုခဲ့တာပါ။မြန်မာကိစ္စကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေကဝန်ကြီးချုပ်တွေနဲ့ပါပြောဆိုခဲ့တယ်လို့လည်းမလေးရှားဝန်ကြီးချုပ်ကပြောပါတယ်။မြန်မာနိုင်ငံတွင်းနိုင်ငံရဲ့အကြက်အတဲတွေကြောင့်နေရဆွန့်ခွာထွက်ပြေးခဲ့ရသူတွေဟာအင်းနီချင်းနိုင်ငံတွေတဲ့အလုံးအင်းနဲ့ဝင်ရောက်လာနေကြပြီးမလေးရှားနိုင်ငံမှာလက်ခံထားတဲ့မြန်မာဒုက္ခသည်တွေက2,000ဝန်းကျင်ရှိတယ်လို့လည်းပြောပါတယ်။ထိုင်းနဲ့စင်ကာပူဝန်ကြီးချုပ်တွေ၊ဖိလစ်ပိုင်နဲ့အင်ဒိုနီးရှားသမ္မတတွေနဲ့တွေ့ဆုံခဲ့တဲ့အချိန်မှာလည်းအာဆီယံအနေနဲ့မြန်မာနိုင်ငံနဲ့ဆက်ပြီးတော့ထိတွေ့ဆက်ဆံနေရတဲ့အချိန်ထဲမှာဒီအကြက်အတဲကိုအခြားထိရောက်တဲ့နည်းလမ်းတွေနဲ့အဖြေရှာဖို့သူ့ဖက်ကအလေးနဲ့တိုက်တွန်းခဲ့တယ်လို့လည်းဝန်ကြီးချုပ်အီဘရာဟင်ကပြောပါတယ်။ဒါမှမဟုတ်ရင်တော့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရတွေဟာမြန်မာစစ်ကောင်စီသာမကပဲသူတို့မှာပါတာဝန်ရှိရာရောက်တယ်လို့လည်းမလေးရှားဝန်ကြီးချုပ်ကပြောပါတယ်။ဒုက္ခတဲ့အကြက်အတဲနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီကအိန္ဒိချင်းအာဆီယံနိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းဖို့ငြင်းဆန်နေတဲ့အတွက်အခြေအနေတွေပိုးပြီးတော့ဆိုးဝါးလာစေတယ်လို့လည်းပြောပါတယ်။အာဆီယံအနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်လေးခုအတွင်းကျင့်သုံးလာတဲ့အပြုသဘောဆောင်ထိတွေ့ဆက်ဆံမှုတွေကတိတ်ပြီးတော့ဆက်ဆက်မှုမရှိတော့တာကြောင့်ပြည်တွင်းရေးဝင်မဆွဲရဆိုတဲ့အာဆီယံရဲ့မူကိုလှစ်လျူမရှုလို့မဖြစ်တော့ဘူးလို့လည်းဝန်ကြီးချုပ်အီဘရာဟင်ကပြောဆိုသွားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်ရန်ပုံငွေဒေါ်လာ186တန်လိုအပ်ကြောင်းကုလသမဂ္ဂကအင်ကာနီမှာပြောဆိုလိုက်ပါတယ်။ ကမ္ဘာစားနပ်ရိက္ခအစီအစဉ်ကရန်ပုံငွေပြက်လက်လာလို့ရိုဟင်ဂျာဒုက္ခသည်တွေကိုဒီလကစပီးစားနပ်ရိက္ခအကူအညီတွေရပ်တန့်လိုက်တဲ့အချိန်မှာအခုလိုကုလကတောင်းဆိုလိုက်တာပါဒုက္ခသည်တွေနေထိုင်နေတဲ့နေရာတွေဒေသခံလူမှုအတိုင်းအဝန်းကလူပေါင်း 4,500 အပါအဝင်လူပေါင်း 1.4 တန်အတွက်အစားအစာအမိုးအကာကျန်းမာရေးဆောင်ရှားမှုတောက်သုံးရေးရရှိရေးအကာအကွယ်ပေးရေးပညာရေးအပြင်အသက်မွေးဝမ်းကြောင်းဆရာအခွင့်အလမ်းတွေနဲ့ကျွမ်းကျင်မှုဖွံ့ဖြိုးတိုးတက်ရေးဆရာကဏ္ဍတွေအတွက်ရန်ပုံငွေရှာဖွေနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ထောက်ပံ့ငွေညှော်နေသွားလို့ဒုက္ခသည်တွေဟာစားဝတ်နေရင်းနဲ့အသက်မွေးဝမ်းကြောင်းဆရာခွေလန်းတွေအပါအဝင်နေစဉ်ဘဝမှာပိုခက်ခဲသွားပြီးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းပြောဆိုထားပါတယ်UNHCR ကမနစ်ဩဂုတ်လထုတ်ပြန်ချက်အရ2022ခုနှစ်အတွင်းအလူငွေဒေါ်လာ426တန်ရခဲ့ပြီးဒါဟာသူတို့လိုအပ်ချက်ဒေါ်လာ880တန်ထက်ထက်ဝက်နေနေတာဖြစ်ပါတယ်ကမ္ဘာအတိုင်းဝိုင်းအနေနဲ့ရိုဟင်ဂျာရေးကိုလစ်လျူရှုမထားဘဲတတ်နိုင်သမျှအကူအညီတွေပေးတဲ့လို့လဲရိုဟင်ဂျာဒုက္ခသည်တွေကလည်းတောင်းဆိုထားကြပါတယ်ရှင်
မက္ကဆီကိုနိုင်ငံမှာမတ်လ3ရက်နေ့ကပျောက်ဆုံးသွားတဲ့အမေရိကန်နိုင်ငံသား4ဦးထက်ကနှစ်ဦးသေဆုံးသွားပြီးတော့ကျန်တဲ့ဦးကတော့အသက်ရှင်လည်းရှိနေပါတယ်လို့မက္ကဆီကိုသမ္မတကမတ်လ9ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
် Hay cooperación estamos trabajando de manera
ပူပေါင်းဆောင်ရွက်နေကြပါတယ်နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုကာကွယ်တဲ့အနေနဲ့မက္ကဆီကန်မျိုးရင်မောင်ကိုသမားတွေကိုကျွန်တော်ကထောက်ခံနေတယ်ဆိုပြီးတော့အမေရိကန်ရှေ့နေချုပ်ဟောင်းဘီလ်ဘားကပြောဆိုခဲ့ပူပေမဲ့လို့နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုလေးစားတဲ့အနေနဲ့ပဲဒီကိစ္စမှာပူပေါင်းဆောင်ရွက်နေကြပါတယ်လို့သမ္မတလိုပက်စ်အိုဘရဒေါ်ကပြောဆိုသွားတာပါပြန်ပြီးဆွဲခံရတဲ့အမေရိကန်နိုင်ငံသား၄ဦးကတော့လာတာဗီမဂီရှဟီဒ်ဝူရတ်Sandel Brown နဲ့ Eric James William တို့ဖြစ်တယ်လို့ ABC သတင်းကပြောပါတယ်။ Mexican အရာရှိတစ်ယောက်ကလည်းပြန်ပြီးဆွဲခံရတဲ့လူတွေထက်ကနှစ်ဦးရဲ့အလောင်းကိုတွေ့ရကြောင်း Reuters သတင်းကိုပြောပါတယ်။အသက်ရှင်လက်ကျန်နေသေးတဲ့အမျိုးသမီးတဦးနဲ့အမျိုးသားတဦးကတော့အာနာပိုင်တွေလက်ထက်မှာလုံခြုံဘေးကင်းစွာရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်။
စပိန်နိုင်ငံကလက်ဝဲရင်းအစိုးရဟာအမျိုးသမီးများနေ့အကျိုးအဖြစ်အမျိုးသမီးတွေစီးပွားရေးခေါင်းဆောင်မှုအခမ်းကဏ္ဍမှာအနည်းဆုံး40ရာခိုင်နှုန်းပါဝင်ရမယ်ဥပဒေချမ်းတစ်ရပ်ကိုအင်ကာနစ်ကတင်သွင်းလိုက်ပါတယ်။ဒီနေ့ကုန်မချင်းပတ်မဲ့ထွေထွေရွေးကောက်ပွဲမတိုင်မီတင်ပြလာတဲ့ဒီဥပဒေချမ်းထဲမှာကုမ္ပဏီကြီးတွေနဲ့ပညာရပ်ဆိုင်ရာ professional အသင်းအဖွဲ့တွေရဲ့အုပ်ချုပ်မှုဒါရိုက်တာဘုတ်အဖွဲ့တွေမှာအမျိုးသမီးတွေ40ရာခိုင်နှုန်းပါဝင်ရမယ်ဆိုပြီးတော့ပြဋ္ဌာန်းထားတာပါ။ဒါအပြင်နိုင်ငံရေးမှာအမျိုးသမီးတွေပိုပါဝင်နိုင်ဖို့မြင့်တင်ပေးတဲ့သတ်မှတ်ချက်တွေလည်းပါဝင်ပါတယ်။ဒီဥပဒေချမ်းကိုတော့လွှတ်တော်မှအတည်ပြုချက်ရယူရမှာဖြစ်ပြီးဒီနှစ်ကုန်ရွေးကောက်ပွဲမတိုင်ခင်အထိတော့ဥပဒေအသက်ဝင်လာပွဲမရှိပါဘူး။အခုလာမယ့်နှစ်ကုန်ရွေးကောက်ပွဲမှာစပိန်ရဲ့လက်ရှိအာဏာရဆိုရှယ်လစ်အစိုးရပြန်အနိုင်ရဖို့ရုန်းကန်ရမယ်လို့စစ်တမ်းတွေမှာလည်းဖော်ပြကြပါတယ်။ဂျာမန်အခြေပြုအကြမ်းဖက်မှုဆန့်ကျင်ရေးစီမံချက်တွေကိုမြှင့်တင်တဲ့ဥပဒေတရက်ကို2004ခုနှစ်ကတည်းကလက်ခံကျင့်သုံးခဲ့ပြီးနောက်စပိန်ဟာဥရောပမှာအမျိုးသမီးတွေရဲ့အခွင့်အရေးဆိုင်ရာအတွက်စံမှတ်တစ်ခုအဖြစ်ရှုမြင်ခံရလေရှိပါတယ်ရှင်။ထိတ်တန့်ရောက်တဲ့တဲ့နေ့ကိုနန်းလောင်နဲ့တူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါယူကရိန်းအပေါ်အပြင်းအထန်ကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံအနေနဲ့လိုအပ်လာနေတဲ့လက်နက်ခဲယံမီးချောက်တွေအတွက်တတိယနိုင်ငံတွေကတဆင့်ဝယ်ယူဖို့ကြိုးပမ်းအားထုတ်မှုတွေထဲမြန်မာနိုင်ငံလည်းပါဝင်တယ်လို့ယူကရိန်းထောက်လှမ်းရေးအကြီးအကဲက VOA ကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပြောဆိုခဲ့ပါတယ်ဒီသတင်းသာမှန်ခဲ့မယ်ဆိုရင်တော့ဒေတာရင်းလုံခြုံရေးသာမကကမ္ဘာလုံခြုံရေးအတွက်ပါအထူးစိုးရိမ်မိချောင်း NUG အစိုးရကပြောဆိုလိုက်ပါတယ်တစ်ဖက်မှာလည်းမြန်မာနိုင်ငံလိုနိုင်ငံသေးတနိုင်ငံကတဆင့်ရုရှားကလက်နက်ကြီးစံတွေဘလို့ဝယ်ယူလို့ရမလဲမတ်အင်ချင်းနိုင်ငံအကြောင်းဆုံးတင်ပြပေးပါမယ်ရှင
်ယူကရိန်းနိုင်ငံ Kiev မြို့တော်ကယူကရိန်းကာကွယ်ရေးဝန်ကြီးဌာနမှမကြာသေးခင်ကပြုလုပ်ခဲ့တဲ့ VOA အရှေ့ဥရောပဘျူရိုအကြီးအကဲMiroslav Gongerts နဲ့ Ukraine ထောင်လန်းရေးအကြီးအကဲ Kirill Butanov တို့တွေ့ဆုံမေးမြန်းထားတဲ့အထက်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်ပါဝင်ခဲ့ပါတယ်။ Ukraine ကိုအပြင်းထန်တိုက်ခိုက်နေတာကြောင့် Russia ဆွေးရအနေနဲ့လက်နက်ခဲယံမီးကြောက်တွေအကြီးအကျယ်လိုအပ်နေပါတယ်။ Russia ရဲ့အနီးကမဟာမိတ်တွေဖြစ်တဲ့ Iran နဲ့မြောက်ကိုရီးယားနိုင်ငံတွေစီက Russia ကလိုအပ်နေတဲ့ဒုံးကျည်လက်နက်တွေဝယ်ယူနေတဲ့သတင်းတွေထွက်ပေါ်နေပေမဲ့လည်းအီရန်အစိုးရကတော့ယူကရိန်းကျူးကျော်စစ်မဖြစ်ခင်ကတည်းကရောင်းချထားတာတွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်။ ရုရှားတပ်ဖွဲ့တွေဘက်မှအမြောက်ကြီးဒုံးကြီးတွေပြက်လက်တလောက်ဖြစ်နေပြီးရုရှားတို့လက်နက်တွေကိုအသုံးပြုနေတဲ့တတိယနိုင်ငံတွေစီကပြန်လည်ဝယ်ယူဖို့ရုရှားကစဉ်းစားလာတာဖြစ်ကြောင်းယူကရိန်းထောင်လည်ရေးအကြီးအကဲက VOE နဲ့မေးမြန်းခဲ့မှပြောကြားခဲ့တာပါ။အဲ့ဒီလိုတတိယနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ကြောင်းသူကထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီဆွဆွဲပြောဆိုချက်နဲ့ပတ်သက်လို့စစ်ကောင်စီကို VOE ကစ조사ဆက်သွယ်ခဲ့ပေမဲ့ဖုန်းကိုင်ဖြေဆိုခဲ့ခြင်းမရှိပါဘူး။တကယ်လို့ယူကရိန်းကျူးကျော်စစ်မှာရုရှားဟာမြန်မာစစ်တပ်နဲ့ပူးပေါင်းပြီးအတုံးချမယ်ဆိုရင်ဒေတာရင်းလုံခြုံရေးတာမကကဘာကြီးတည်ငြိမ်ရေးကိုပါထိခိုက်လာမှာကိုစိုးရိမ်မိကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရတမနာယုံပြောခွင့်ရဦးကျော်စောက VOE ကို Zoom ကနေပြောပါရစေ။
တော်တော်စိုးရိမ်ပြီ။စိုးရိမ်ပြီလို့ဆိုတော့နှစ်ခုပေါ့နော်။ကဘာရဲ့လုံလုံရေးကိုထိခိုက်နောက်တစ်ခုကကြတော့ကျွန်တော်မြန်မာနိုင်ငံရဲ့အချမ်းပဲစစ်တပ်နဲ့တွဲပြီးတော့မြန်မာနိုင်ငံကိုခုတော်လို့ပြီးတော့သုံးသွားမယ်ဆိုတော့အိမ်မဓမ္မလည်းစိုးရိမ်စရာတစ်ခုပေါ့ဒါဒီသတင်းကတော့ဘလောက်ခိုင်မာလဲတော့ကျွန်တော်တို့လည်းမသိဘူးဒါပေမဲ့ဒီသတင်းကအမှန်ဖြစ်ခဲ့မယ်ဆိုရင်ဒီကျွန်တော်နိုင်ငံလုံခြုံရေးကျွန်တော်ရဲ့အရှိတောင်အချလုံခြုံရေးအာရှတိုက်လုံခြုံရေးတင်မခါဥရောပတိုက်နဲ့ကမ္ဘာလုံခြုံရေးအတွက်ပါထိခိုက်စေတဲ့အရာတစ်ခုလို့မြင်မိတယ်ဒီအားမှန်ခဲ့မယ်ဆိုတော့တော်တော်စိုးရိမ်စရာကောင်းတဲ့ကိစ္စတစ်ခုလို့လည်းထင်မြင်မိပါတယ
်။အင်အားကြီးအနောက်နိုင်ငံတွေကဝိုင်းဝန်းပိတ်ဆို့အရေးယူထားတဲ့ရုရှားနိုင်ငံအတွက်အကန့်အသတ်တွေတော့ရှိနေတာပါ။ဒါကြောင့်အမြောက်ကြီးစံတွေဒုံးကြီးတွေကိုမြန်မာလိုနိုင်ငံကိုကြားခံတဆင့်ထားပြီးဝယ်ယူနိုင်ခြင်းရှိတယ်ဆိုတဲ့သုံးသပ်ချက်တွေရှိပါတယ်။ဘလို့လမ်းကြောင်းမျိုးနဲ့ဖြစ်နိုင်ခြင်းရှိမလဲ။ဦးကျော်စောရဲ့အမြင်ကတော့
မြန်မာစစ်တပ်ကစစ်တပ်မဟုတ်တော့ဘူး။မြန်မာနိုင်ငံကိုကောက်ွယ်ပြီးတဲ့စစ်တပ်ဘုတ်တော့ပဲလေကိုတိုင်းပြည်ကိုကိုပြန်လူယူဖို့ကိုလူမျိုးကိုကိုဒီနစ်ကိုဖို့အတွက်လုပ်နေတဲ့ဟာလက်နက်ကိုင်ဖွဲ့စည်းတစ်ခုဖြစ်လာတယ်အဲ့တော့ဒီလိုဖူးပေါင်းဆောင်ရွက်ခြင်းဟာကျွန်တော်တို့အတွက်ကအင်မတန်မြန်မာနိုင်ငံအတွက်ပေါ့မြန်မာပြည်သူလူထုတွေအတွက်ကစိုးရိမ်စရာဘာလဲဆိုတော့မြန်မာစစ်တပ်အနေနဲ့ကတော့ရုရှားစစ်တပ်ကိုဒီလက်နက်ပေးဖို့အတွက်သူတို့မှလည်းအင်အားမရှိရုရှားနေသူတို့ပြန်ဝင်နေတာပြန်ဝင်နေရတဲ့အနေအထားဒါပေမဲ့ရုရှားကမြန်မာနိုင်ငံကိုမြန်မာစစ်တပ်ကိုအသုံးချပြီးသူရဲ့ခရိုနီတွေကိုအသုံးချပြီးတော့ဂျာနေပြီးတော့ဒက်နက်တွေဝယ်မယ်ခရမ်းမီကြောက်တွေဝယ်တယ်အနေထားလို့အဲ့လိုမျိုးသုံးသပ်တာလို့ကျွန်တော်ထင်မြင်မိတယ်ပေါ့နော
်အာဏာသိမ်းထားတဲ့မြန်မာစစ်ကောင်စီကိုအနောက်နိုင်ငံတွေကပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေရှိနေပေမဲ့အားနည်းချက်တွေရှိနေပြီးထိရောက်မှုတွေမရှိတဲ့အပေါ်မှာရုရှားနဲ့မြန်မာစစ်တပ်တွေကပူးပေါင်းအသုံးချဖို့စ조사လာတာဖြစ်နိုင်တယ်လို့လည်းဥကျော်စောကသုံးသပ်ပါတယ်တဖက်မှာလည်းအိမ်နီးချင်းတရုတ်နိုင်ငံကမြန်မာကိုကြားခံထားပြီးရုရှားကိုလက်နက်ခဲယမ်းတွေပေးပို့ဖို့လှုပ်လာနိုင်တယ်လို့သုံးသပ်ကြပါတယ်ဒီသုံးသပ်ချက်တွေနဲ့ပတ်သက်လို့ဥကျော်စောရဲ့အမြင်ကတော့
ကျွန်တော်မြန်မာနိုင်ငံမှာမြန်မာနိုင်ငံကိုအသုံးချပြီးတော့ဒီလိုမျိုးဟောအင်အားကြီးနိုင်ငံတွေအားပြိုင်တဲ့အနေထားမျိုးတော့ကျွန်တော်အစိုးရလက်ခံနေစရာအကြောင်းလို့ရှိဘူးလက်ဟောမသိတော့ဘူးဟောဘယ်ဖြစ်စေချင်ဘူးပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီဟာပြောကြားတဲ့အဲ့တတင်းကြားတဲ့ဟာစိုးရိမ်မှုရှိပါတယ်စိုးရိမ်မှုရှိတယ်ဆိုတော့မြန်မာနိုင်ငံရဲ့ဒီအကျိုးစီးပွားဟောလုံခြုံဟောဘာခေါ်မလဲ stability data stability ကမ္ဘာရဲ့လုံခြုံရေးအင်ဂျင်ရေးအတွက်စိုးရိမ်မိတယ်ပေါ့နော်
မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ Justice for Myanmar JFN အဖွဲ့ရဲ့အစီရင်ခံစာတစ်စောင်မှာတော့ရုရှားအနေနဲ့သူ့ရဲ့အာရှစီးပွားရေးဈေးကွက်အတွက်မြန်မာနိုင်ငံကိုအခြေပြုဖို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားထားတယ်လို့ဆိုပါတယ်။အခုလိုယူကရိန်းထူးချော့စစ်အတွက်ရုရှားမြန်မာစစ်ခေါင်းဆောင်တွေပူးပေါင်းလာနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာဟာလူသားတွေအတွက်အန္တရာယ်ဖြစ်လာနိုင်တဲ့အခြေအနေရှိနေပြီးကမ္ဘာလုံးဆိုင်ရာတုံ့ပြန်ဖို့လိုအပ်ကြောင်း VOE ကိုတုံ့ပြန်တဲ့ JFM ရဲ့အစာမှာရေးသားထားပါတယ်။
မင်းချင်းနိုင်စူးစီးတင်ပြပေးကြတာဖြစ်ပါတယ်ရှင်အခုတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံဖြတ်သန်းသွားလာခွင့်ပြုလိုက်တဲ့သတင်းတပုတ်ကိုလည်းနားဆင်ချင်ရမှာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ကကော့တောင်းရနောင်းရေလန်းကနေတရားဝင်နိုင်ငံကူးစာအုပ်တွေမြည်သူမြေဝဖြစ်ကြောင်းအထောက်အထားစီအိုင်စာအုပ်များနဲ့မြန်မာနိုင်ငံကိုပြန်လည်ဝင်ရောက်တာမှာမြန်မာနိုင်ငံနေထိုင်းမြန်မာနိုင်ငံကနေထိုင်းကိုဝင်ရောက်တာတွေကိုရောမတ်လ9ရက်နေ့ကစပြီးတော့ဖြတ်တန်းခွင့်ပြုလိုက်ပြီဖြစ်ပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနတွေကမတ်လ9ရက်နေ့ကစပြီးထိုင်းမြန်မာနယ်စပ်ရနောင်းကော့တောင်းလမ်းကနေတရားဝင်အထောက်ထားနိုင်ငံကူးစာအုပ်တွေနဲ့ဝင်ရောက်လာသူတွေပဲဖြစ်ဖြစ်ထွက်ခွာသူတွေပဲဖြစ်စီရနောင်းကော့တောင်းနယ်စပ်လမ်းကိုခွင့်လိုက်ပြီးဖြစ်ကြောင်းရွှေပြောင်းလူသမားအခွင့်အရေးဖွင့်ရဲ့ NWRN ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။ဒီအဓိကမင်းပေါ့ဗျာ။ထိုင်းနဲ့မြန်မာနဲ့အဓိကမင်းကတော့ဒီမြောက်ပြည်နဲ့စောက်။အဲ့တော့သူကစပ်ပြီးမှစူးစမ်းဖွင့်လိုက်တယ်။သူကအဲ့မှာကွန်တက်စ်ကိုတက်မှုလေးစီပေါ်လမ်းကြောင်းနဲ့အဓိကတွာလာတဲ့နေရာဖြစ်တဲ့ကြောင့်အဲ့တော့ပြီးမှကျွန်တော်တို့ဟိုမှာမက်ဆန်တာစီလေးကိုသူဖွင့်တယ်။ဖွင့်မှအခုတခါကောတောင်းရင်တော့ပြန်ဖွင့်တာ
။အရင်တော့ကတော့ကိုဗစ်ကပ်ဘေးစီကန်းနေကြအောင်နေရပြန်လို့လည်းမရ။ပြည်တွင်းကိုဝင်ရောက်သွားသူတွေကလည်းပြန်ထွက်လို့မရ။ဖြစ်နေတဲ့အခြေအနေတွေတော့အခုချိန်မှာမရှိတော့ကြအောင်အခုလိုပြောပြပါရစေ
။တရားဝင်ဆိုတာကဟိုလေကျွန်တော်ဒီငကောကကျွန်တော်ဒီကိုဝင်နိုင်ဒီစီမင်းရကျွန်တော်တို့ဟိုကျွန်တော်တို့ဆိုလည်းအခုတရားဝင်ပြီးကြတယ်ဘောပတ်မှုတွေရှိတာပဲတို့တော့ကျွန်တော်တို့ကိုဝင်စီမင်းရကျွန်တော်မြန်မာပြည်ကိုပြန်လို့မရဘူး။ပြန်ပြီးမှလည်းပြန်လာလို့မရဘူးဆိုတဲ့အနေနဲ့အခုကတရားဝင်ဖွင့်လိုက်ပြီးဖြစ်တဲ့ကြောင့်ကျွန်တော်ဒီမှာရှိတဲ့ရှေ့ပြောင်းလို့ဒီမှာလေထိုင်းလာဝကတော်မောပေါ့တော်မောကနေပြီးသားရှိထားတဲ့လူတွေအလုံးကဟိုလက်စားဖြစ်ကြုံမှာဟိုတော်မောပြန်လို့ရတယ်ပြီးရင်ကြောင်းလာလို့ရတယ်အနည်းဆုံးပ
ါကိုဗစ် -19 ကပ်ရောဂါစတင်ဖြစ်ပွားကလေးကပိတ်ထားခဲ့တဲ့ရနောင်းကော့တောင်နေဆက်ခိတ်ကိုတော့ပြီးခဲ့တဲ့2022ခုနှစ်ဇွန်လမှာနေဆက်ဖြတ်တန်းခွင့်လက်မှတ်တည်နဲ့သွာလာခွင့်ပြုခဲ့ပြီးမဲ့နေဆက်ကနေနေအိမ်ကျန်တာမျိုးအဲ့ဒီနေဆက်ကိုတရားဝင်အထောက်အထားဆောင်ရွက်စာရမ်းနေနိုင်ငံကူလက်မှတ်တည်နဲ့ဖြတ်တန်းသွာလာတွေကိုတော့ခွင့်မပြုထားပါဘူးအခုအခါမှာတော့တရားဝင်စာအုပ်စာတမ်းရှိသူတွေဟာနေဆက်ကိုဖြတ်တန်းသွားလာနိုင်ပြီဖြစ်ပါတယ်ရှင်
။မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။မြမဆိုင်ရာသတင်းဆောင်မတွေအပြီးမှာတော့တဘာဝပတ်ဝန်းကျင်အရေးနဲ့သိပ္ပံနဲ့ဤပညာဆိုင်ရာသတင်းဆောင်မတွေကိုတလှည့်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အကတတဘာဝပတ်ဝန်းကျင်အရေးတက်ချွာလှုပ်ရှားသူတို့ကအကတဟင်းလင်းပြင်တဲ့ကအမိုက်တွေကိုခြေရကောက်နေပြီးဒီကိစ္စလူမှုသတိမှုမီအောင်အင်တာနက်စာမျက်နှာတစ်ခုကနေအချိန်နဲ့တပြေးညီထုတ်လွှင့်နေပါတယ်။ကဘာပတ်လမ်းချောင်းတဲ့ကအကတဟင်းလင်းပြင်ကိုလည်းဇီဝဂေဟစနစ်တစ်ခုလိုလူတွေယူဆဖို့ဖြစ်တယ်လို့ပြောပါတယ်။ဒီနာမစ်ရှယ်ပေးပို့ထားတဲ့သတင်းကိုနန်းလောင်တင်ပြပေးပါမယ်ရှင်။
ညဖက်ကောင်းကင်ယံကိုမော်ကြည့်လိုက်မယ်ဆိုရင်ထောင်ပေါင်းများစွာသောအမိုက်တွေကိုတာမန်မျက်လုံးနဲ့မတွေ့မြင်နိုင်ပါဘူး။အကာသတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့မော်ရီဘာဂျာကတော့ကဘာပလန်ချောင်းထဲမှာဂျူရူအဟောင်းတွေတခြားစွန့်ပစ်အမိုက်တွေနဲ့ညံ့ညောင်းအောင်လုပ်နေကြတယ်လို့ပြောပါတယ်။မြေတုလေတုနဲ့သမုတ်တရားတွေညံ့ညောင်းအောင်လုပ်တာနဲ့အလားတရန်တူတယ်လို့လည်းဥပမာပေးပါတယ
်။ Bad news and basically when things collide
ဒါသတင်းဆိုဖြစ်ပါတယ်ပစ္စည်းကရိယာတွေကြီးကြီးမားမားတိုက်မိကြပြီဆိုရင်ပစ္စည်းနှစ်ခုကနေထောင်တောင်းချီရဲ့သိငယ်တဲ့အပိုင်းအစတွေဖြစ်သွားပါတယ်နောက်တော့အဲ့ဒီအမိုက်တွေကကျွန်တော်တို့ကိုဝန်ဆောင်မှုပေးနေတဲ့အခြားဂျိုလူတွေကိုတွားပြီးအန္တရာယ်ဖြစ်စေပါတယ
်မာဗီယာဂျာဟာတဘာဝပတ်ဝန်းကျင်နဲ့လူသားတွေဖန်တီးထားတဲ့အရာဝတ္ထုတွေရဲ့ရွေးရှားမှုတွေအကြောင်းလှိလာနေတဲ့ပညာရှင်တို့ဖြစ်ပါတယ်အကာသဟင်းလင်းမြင့်ထဲမှာအမိုက်တွေစုပုံလာနေတာကဆိုးဝါးတဲ့ပြဿနာဖြစ်ပြောဆိုသူအများအပြားထဲမှာသူ့လက်သူပါဝင်ဖြစ်ပါတယ်ဒါပေမဲ့လည်းမော်ရီဘာဂျာကတော့အကာသထဲကအမိုက်ကိစ္စကိုတဘာဝပတ်ဝန်းကျင်ရဲ့အရာအဖြစ်သတ်မှတ်ထားလို့ဖြစ်ပါတယ
်ဒီကိစ္စကိုကျွန်တော်သိပြီးစိတ်အားထက်သန်ပါတယ်ဒါကျွန်တော်အတွက်အထူးပဲလဲရှိတဲ့ကိစ္စပါဒီကိစ္စလုံးမဖြစ်မယ်ဆိုတာမျိုးအသွင်းစိတ်ထဲကနေပေါ်ပေါက်လာတာပ
ါအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမှာမွေးဖွားခဲ့တဲ့ဂျာဟာဗင်နီဇွဲလားနိုင်ငံမှာကြီးပင်းခဲ့သူဖြစ်ပါတယ်အမေရိကန်လေတပ်မှသူတာဝန်ထမ်းဆောင်ချိန်မှာပဲအာကာသဟင်းလင်းမြစ်အကြောင်းခေါင်းနဲ့ရောက်လာတာဖြစ်ပါတယ်2006ခုနှစ်မှာတော့ကမ္ဘာပလန်ကြောင်းထက်ကအမိုက်တွေအကြောင်းစပြီးတော့လည်လာခဲ့တာ
ပါ The orbital highways are getting crowded and the services
ကမ္ဘာပလန်ကြောင်းထဲမှာဂျူလူတွေနဲ့ရှုပ်ထွေးလာပါတယ်ဒါကြောင့်ဝန်ဆောင်မှုတွေနဲ့ဆွမ်းဆောင်ရည်တွေအတွက်ကျွန်တော်တို့အားထားနေရတဲ့ satellite ဂျူလူတွေကလည်းအာကာသအမိုက်တွေကြောင့်ထိခိုက်မဲ့အခြေအနေကိုရောက်နေပါတယ
်ကမ္ဘာပလန်ကြောင်းထက်ကအမိုက်တွေနဲ့ပတ်သက်ပြီးတော့ရလာတဲ့ data အချက်အလက်တွေကိုစစ်စစ်ပိုင်းခြားရုပ်ပုံဖော်ပြီးတော့အချိန်နဲ့တပြေးညီခြေရာကောက်တဲ့ wayfinder ဆိုတဲ့ internet ဆာမျက်နှာကိုလည်းသူကဖန်တီးခဲ့ပါတယ်လက်ရှိမှာကဘာပလန်ချောင်းထက်ကအရာဝတ္ထု3000လောက်ကိုခြေရာကောက်ထားနိုင်တယ်လို့အဲ့ဒီတဲက4000ကတော့ဆက်ပြီးတော့လှုပ်ရှားလဲပတ်နေပါတယ်။အာကာသထဲကအမိုက်တွေကိုခြေရာကောက်နေကြတဲ့အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA အမေရိကန်လေတပ်နဲ့အခြားအေဂျင်စီတွေနဲ့အတူပူးရဲလုပ်ကိုင်နေတဲ့ John Crasida ကလည်း Mori Bajar နဲ့တီကျွမ်းတာနေတွင်နဲ့ခြေရှိပါလိမ့်မယ်။ The
can't escape the data. The more you put up there.
အထက်လက်တွေအားလုံးဒီမှာရှိပါတယ်။ကဘာပတ်လမ်းကြောင်းတွေဂျူရုတွေပိုလွတ်နေသမျှစိတ်တိုက်တွေးမှုတွေပိုများလာမှာဖြစ်ပါတယ်။အာကာသစခန်းဆိုရင်လည်းအရွယ်အစားသိပ်ကြီးတဲ့အမိုက်တွေကိုရှောင်ရတာ25ချိန်မကရှိပါဘူး။
ကုလသမဂ္ဂရဲ့လမ်းညွှန်ချက်မှာတော့အာကာသအမိုက်တွေထပ်ပြီးတော့မဖန်တီးကြဖို့တိုက်တွန်းထားပေမဲ့လို့ ရုရှား၊အိန္ဒိယနဲ့တရုတ်နိုင်ငံတို့ကတော့လက်နက်စမ်းသပ်မှုအဖြစ်ဂျိုရူတွေကိုလွှတ်တင်ဖောက်ခွဲနေကြတာပါ။အဲ့ဒီကနေထောင်နဲ့ချီတဲ့အမိုက်တွေထပ်ထွက်လာတယ်လို့လည်းသူကပြောပါတယ်။အမေရိကန်လွှတ်တော်မှလည်းအာဂါသအမိုက်နဲ့ပတ်သက်ပြီးတော့ဥပဒေတရားရေးဆွဲဖို့ပူပေါင်းဆောင်ရွက်နေကြပါတယ်။မော်ရီဘာဂျာကတော့သူ့ရဲ့ဆောင်ရွက်ချက်တွေကြောင့်အာဂါသအထက်ကအမိုက်တွေအကြောင်းလူတွေသိမြင်နားလည်လာကြပြီးအာဂါသအရေးဆုံးဖြတ်ချက်ချကြမဲ့နိုင်ငံရေးသမားတွေအတွက်ပါအထောက်အကူဖြစ်လာလိမ့်မယ်လို့မျှော်လင့်နေတာဖြစ်ပါတယ်။
နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။အခုလက်တဝါးစာပဲရှိတဲ့ cell phone တွေဟာလွန်ခဲ့တဲ့နှစ်ပေါင်း90တီထွင်ဂါဇာအချိန်ကတော့တပြေလောက်ရှိခဲ့ပါတယ်။ cell phone တီထွင်ကြုံကအချိန်တွေနဲ့ဒီနေ့နည်းပညာအပေါ်သူ့စိုးရိမ်ချက်တွေကို AP သတင်းဌာနကတီထွင်ခဲ့သူကပြောပြပါတယ်။ဦးတင်မောင်တန်ပြောပြပေးပါမယ်ရှင
်။လွန်ခဲ့တဲ့နှစ်ပေါင်း90တုန်းကတီထွင်ခဲ့တဲ့ cell phone ခေါ်လက်ကင်ဖုန်းဟာနပောင်ခွဲလေးပြီးဆက်တလက်မှရှိပါလေ။အဲ့ဒီ cell phone ကိုတီထွင်ခဲ့သူအခုအသက်54နှစ်ရှိပြီဖြစ်တဲ့ Martin Cooper ကအခုလိုပြောပါလေ
။ At the very beginning 50 years ago when I conceived of the cell
phone နပောင်90ကလက်ကင်ဖုန်းစိတ်ကူးရပြီးတခုကိုဖန်တီးခဲ့ဖုန်းခေါ်ခဲ့တဲ့အခါမှာတနေ့နေ့မှာတော့လူတိုင်းမှာ cell phone ရှိလိမ့်မယ်ဆိုတာကျွန်တော်သိပါတယ်။တနေ့လူတယောက်မွေးလာတဲ့အခါ telephone number တခုချထားပေးမယ်ဖုန်းခေါ်လို့မကင်ဘူးဆိုရင်တေးလိုက်မယ်လို့အဲ့ဒီတုန်းကကျွန်တော်တို့နောက်ကြရဲဗျဒါပေမဲ့တစ်ဖက်မှာတော့ကျွန်တော်တို့ကစကားစပဲရှိသေးတယ်လို့ကျွန်တော်ထင်ပါတယ်အတူပူးပေါင်းဆောင်ရွက်ရေးအယူအဆကိုပြောင်းဖို့ပညာရေးလိုကျန်းမာရေးစောင့်ရှောက်မှုလိုကိစ္စတွေမှာဘယ်လိုလုပ်ကြမယ်ဆိုတာသင်ယူနေတော့မှရှိသေးတယ်လို့ကျွန်တော်ထင်ပါတယ
်စပိန်နိုင်ငံဘာစီလိုနာမြို့ဖီရဂရန်ဗီယာပြကန်နေရာက wireless ကုန်သွယ်မှုပြပွဲမှာသူ့ကိုဆုချီးမြှင့်ပါတယ်အဲ့ဒီပွဲကိုတက်ရောက်နေတော့သူကအခုလိုပြောတာပါ cell phone ကိုတီထွင်ခဲ့တဲ့အချိန်လေးအချိန်ကဘူးလဲသူကတတိတယအခုလိုအမှတ်ရပါတယ
် These were primitive times there was no internet in 1973 believe it or not
အဲ့ဒီတော့ငါရှေးကြတဲ့အချိန်ခါပေါ့1983ခုနှစ်မှာအင်တာနက်မရှိသေးပါဘူး digital camera မရှိသေးပါဘူးချိတ်ဆက်ထားတဲ့ကွန်ရက်မရှိသေးပါဘူးကျွန်တော်တို့တီထွင်ခဲ့တဲ့ cell phone ကပစ္စည်းပေါင်းများစွာကိုထည့်လုပ်ခဲ့ရတာပါနှစ်ပေါင်ကျော်လေးပါတယ်ဘက်ထရီကလည်း25မိနစ်ပဲပြောလို့ရပါတယ
်နောက်မှတော့ဖုန်းနည်းပညာကတိုးတက်လာပြီးကျန်းမာရေးအတွက်ပါလူခန္ဓာကိုယ်ပေါ်မှာအာယုံခံကိရိယာလေးတွေနဲ့ကျန်းမာရေးအချက်အလက်တွေကိုဓာတ်တည်းပို့ပြီးတိုက်တာစုဆောင်းလာနိုင်လိမ့်မယ်လို့သူကထင်ပါတယ်ဘက်ထရီကိုလည်းလူကရတဲ့စွမ်းအင်နဲ့အစားထိုးလာနိုင်မယ်လို့တောင်းသူကယူဆပါတယ်ဒါပေမဲ့ဆဲဖုန်းတိုးတက်မှုမှာအဆိုးပဲလည်းရှိတယ်လို့မစ္စတာမာတင်ကူပါကထင်ပါတယ်
most negative opinion is we don't have any privacy anymore
အဆိုးဆုံးကတော့ public အတွင်းရေးရလို့မရှိတော့တာပဲဗျကျွန်တော်တို့အကြောင်းအရာတစ်ခုခုကိုတနေရာမှာမှတ်တမ်းသိမ်းထားတယ်ဗျတယောက်ယောက်ကသိကျင်စိတ်ပြင်းပြရင်ရယူနိုင်တယ်ဗျဒါကိုဘလို့ရင်ဆိုင်ကြမလဲဆိုတာသင်ယူရအောင်မှာပါအစိုးရတွေမှာကျွန်တော်တို့ကိုအကာအကွယ်ပေးဖို့တာဝန်ရှိတဲ့အတိုင်းကျွန်တော်တို့ရဲ့ဘလို့အချက်အလက်မျိုးပဲမှတ်တမ်းထားရှိရမယ်ဆိုတာဆုံးဖြတ်ရမှာပါဒီမှာကျမ်းမာရေးသတင်းအချက်အလက်ကိုချွင်းချက်ပေးမလားငွေကြေးဆိုင်ရာသတင်းအချက်အလက်စသဖြင့်ပေါ့ဗျာအကြီးမားဆုံးစိန်ခေါ်ချက်ပါပဲ
ကလေးတွေကစမတ်ဖုန်းတွေအသုံးပြုလာတာကကန့်သတ်ဖို့လိုအပ်တဲ့နည်းပယ်တစ်ခုဖြစ်တယ်လို့သူကထင်ပါတယ်သူကိုယ်တိုင်ဖုန်းအသုံးပြုပုံကတော့ဖုန်းပြောတာအီးမေးလ်ကြည့်တာနဲ့ညစာစာရင်းရင်းစရာခုံစရာပေါ်လာတဲ့အခါမှာအချက်အလက်ရှာတာပဲဖြစ်တယ်လို့ပြောပါတယ်အရာကိစ္စများစွာသူမသိယူရသေးဘူးလို့လည်းသူကဆိုပါတယ TikTok ဘာဆိုတာကိုသူမသိသေးဘူးလို့ cell phone တွင်သူ Martin Cooper ကပြောပါတယ်ခင်ဗျာ
ဥတင်မောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်မကြိုက်ခင်မှာတော့သတင်းပတ်စင်ကဏ္ဍတွေကိုထုတ်လည်ပေးမှာဖြစ်ပါတယ်သောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ Radio ရုပ်သံအစီအစဉ်ကိုတော့ကျမတို့ရဲ့ Internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်
VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ်လူရုမိတ်ဆွေရုပ်တံလိုင်းကိုဖန်ယူကြည့်ရှုခြင်းနဲ့ဆိုရင် Yudelchat 70B Asia Bin Juru Channel 101တမမဟုတ် Thaicom 6 Juru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်ဂျိုရုဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်။ VOA American အသံရဲ့2023ခုနှစ်မတ်လ10ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းတိုမီတာ3248တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာ Social Media လူကြီးများသတင်းကဘာတလွားခီးသွားဆတဲ့သတင်းပတ်ဆင်ခဏတွေနဲ့အတူပဲ
။ပမာပြည်မှာကျတော့ဆိုင်ရတစည်းကိုတခါတည်းလက်ငင်းကတ်ဆောင်ရှင်းပြီးဝယ်ရတာ။ဒီမှာကျတော့ Transfer စနစ်နဲ့အကျွေးစနစ်နဲ့ထုတ်လို့ရတယ်ဗျာ။အဲ့လိုမျိုးဆိုတော့ကျွန်တော်ကအရင်ဦးဆုံးပထမ
နေရာပေါင်းဆောင်အကြောင်းဆောင်သတင်းပတ်ဆင်ခဏမှာနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုရင်းဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းပတ်ဆင်ခဏကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ယူကရိန်းရှေ့ဘက်ဘက်ခ်မွတ်မြို့ကိုရုရှားတွေလက်ထက်ကနေယူကရိန်းကပြန်ရဖို့ကြိုးစားနေတာကြောင့်တိုက်ပွဲတွေပြင်းထန်နေပြီးဒေသခံတွေဆက်နေဖို့ခက်ခဲနေပါတယ်ယူကရိန်းဘက်ကတော့နိုင်ငံတကာရဲ့ထောက်ခံမှုဆက်ရနေဖို့တန်တမာရေးအရာကြိုးပမ်းနေတဲ့တစ်ချိန်တည်းမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါ VOA သတင်းထောက် Baronica Borderus Iglesia ရဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြပေးပါမယ်ရှင
်ဘတ်မှုမျိုးစင်ကြေပုံးမှာတနင်္ဂနွေနေ့ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့ကြားမှာပဲအရက်သားတွေဘေးရန်ကင်းရသွားနိုင်မှုယူကရိန်းတပ်ဖွဲ့ဝင်တွေကကူညီခဲ့ကြပါတယ်ရုရှားနဲ့ဝက်ဂနာကြေးစားအဖွဲ့တွေဘက်ကစစ်ရှိန်ပိုမြင့်လာတာကြောင့်အခြေအနေတွေကပိုဆိုးလာနေတာပါ
product တွေကစားစရာရှာရတာကလည်းဒုက္ခများပါတယ်အကူအညီအဖွဲ့ပေးတဲ့အစားအစာကတလားမှတစ်ခါပဲရတာပါလျှက်စကားလည်းမရှိရေလည်းမရှိမီးလည်းမရှိပါဘူး
ယူကရိန်းတပ်တွေကတော့ရုရှားတွေကိုမီးကုန်ရန်ကုန်တိုက်ခိုက်မောင်းထုတ်သွားမယ်လို့ဆိုရတယ
်။တ
ိတ်အဆုံးရှုံးမရှိဘဲမြို့ကိုရလိမ့်မယ်လို့ထင်နေခဲ့ပေမဲ့သူတို့တော်တော်များများသေကုန်ကြပါပြီ
။ရုရှားဘက်ကလည်းယူကရိန်းတပ်ဖွဲ့သုံးရင်းတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့တပ်ဖွဲ့ဝင်တွေကို Donetsk ဒေသမှာတုတ်တင်နိုင်ခဲ့တယ်လို့စနေနေ့မှာပြောပါတယ်။
На Донецком направлении в ходе продолжения активных действий
по Кусисинье တွင်မှာတောင်ပိုင်းတပ်ဖွဲ့ဝင်တွေအပြင်လေကြောင်းအမြောင်းနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်ယူကရိန်း490လောက်တေဆုံးသလိုဒဏ်ရာတွေလည်းရသွားပါတယ်
ရုရှားရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့ VOA ကတိကျအတည်ပြုနိုင်ခဲ့တာမျိုးမရှိပါဘူးဒါအပြင်ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူဟာဘတ်မှုမျိုးတရှိရာ Donetsk ဒေသအတွင်းသွားရောက်ကြည့်ရှုတဲ့ဗီဒီယိုကိုလည်းရုရှားဘက်ကထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကုံမှာယူကရိန်းသမ္မတဟာဥရောပပါလီမန်ဥက္ကဋ္ဌရောဘတ်တာမက်ဆိုလာနဲ့လည်းတွေ့ဆုံပြီးတော့သူ့ရည်မှန်းချက်တွေနဲ့ပတ်သက်ပြီးရှင်းပြခဲ့ပါတယ
်ဇဗဒညမက်ဆီမန်လောအက်တီ
ဗ်ဥရောပသမဂ္ဂမှာကျွန်တော်တို့နိုင်ငံအဖွဲ့ဝင်ဖြစ်လာအောင်အဖက်ဖက်ကမြင်းမြန်းဆန်းဆန်းပြင်ဆင်ဖို့ယူကရိန်းအတွက်လက်နက်အကူအညီတွေပို့ရဖို့နဲ့ရုရှားအပေါ်ပြင်းထန်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေလုပ်ဖို့ဆောင်ရွက်ရပါမယ်
စစ်ရာဇဝမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမဲ့အထူးခုံရုံးဖွဲ့ဖို့လဲဥရောပပါလီမန်ကတောင်းဆိုပါတယ်
We will meet with
ကုလသမဂ္ဂတာဝန်ရှိသူတွေနဲ့ကျမတို့တွေ့ဆုံမှုရှိပါတယ်ပထမဆုံးကအထောက်အထားတသက်တွေကိုဘယ်လိုပုံစံမျိုးနဲ့စုဆောင်မလဲဆိုတာနဲ့ပတ်သက်ပြီးအသေးစားသတ်မှတ်ဖို့ရယ်ပြီးတော့သူတို့ကိုအရေးယူဖို့ပါ
ဘူချာဒေသကစစ်ရာဇဝမှုမြောက်နိုင်တဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကတော့မှတ်တမ်းတင်ထားပါတယ်တရင်ဘက်ကုံရက်အတွင်းလွန်ခဲ့တဲ့တစ်နှစ်ကရုရှားတပ်တွေကိုဟန်တားဖို့ကြိုးစားခဲ့တဲ့ယူကရိန်းအမျိုးသား၈ဦးအတွက်အောက်မွေပဲအခမ်းအနားကျင်းပခဲ့ပါတယ်။အဲ့ဒီသူတွေအားလုံးကိုရုရှားကဖမ်းဆီးပြီးတော့တပ်ပစ်ခဲ့တာပါခင်ဗျာ
။ကိုအောင်အောင်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ပါရှင်။တော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကိုရေဒီယိုကနေဖမ်းယူနားဆင်မယ်ဆိုရင်တော့လိုင်းဒိုမီတာ32 kHz 933 9383ညလိုင်းဒိုမီတာ48 kHz 6753ညလိုင်းလံမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုကတော့သတင်းပတ်ဆင်ကဏ္ဍတွေကိုဆက်လက်နားဆင်ကြရမှာဖြစ်ပါတယ်တူရကီမှာအပြင်းငရင်တွေ နောက်ပိုင်းအဆောက်အုံတွေထပ်ပြိုကျထိမ့်ချုပ်ဖြိုချရာတွေရှိနေပါတယ်ဆီးရီးယားမှာငရင်ဘေးကလွတ်လာတဲ့ကလေးလေးကမ္ဘာဘောလုံးအကျော်မော်နဲ့ခရစ်စတီယာနိုရိုနယ်ဒိုနဲ့တွေ့ခွင့်ရသွားပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်သတင်းတူလေးတွေကိုမအေးသနာကျော်စူးစီးတင်ဆက်ထားပါတယ်ရှင်
တရကီနိုင်ငံမှာဖေရီလာအစပိုင်းတုန်းကလှုပ်ခဲ့တဲ့ငရင်ကြီးတွေနဲ့နောက်ဆက်တွဲငရင်ငယ်တွေကြမပြိုကျဘဲနဲ့ကျန်နေခဲ့တဲ့အဆောက်အုံတွေကတချို့နောက်ပိုင်းရက်တွေမှာထပ်ထပ်ပြီးတော့ပြိုကျတာတွေရှိနေပါတယ်။မလ9ရက်နေ့ကဆယ်လီဖာမျိုးက6ထပ်တိုက်လုံးပြိုကျခဲ့တာပါ။သူကငရင်တန်းကြောင့်အတော်ပျက်စီးသွားခဲ့ရတဲ့အဆောက်အုံဖြစ်ပါတယ်။ဒါကြောင့်မလို့သူ့ကိုဖျက်ချဖို့စဉ်းတဲ့ကိုအစိုးရထည့်သွင်းထားပါတယ်။ဒါမှလည်းထိန်းချုပ်ဖျက်ချတာမလုပ်ရသေးခင်မှာပြိုကျလို့ဘေးကလမ်းမှာမိပွိုင်းမိနေတဲ့ကားတွေဘတ်စ်ကားတွေမောင်းပြေးရပါတယ်။လမ်းသွားလမ်းလာတချို့ပြိမိသွားပြီးတော့တယောက်ကိုတော့ကယ်တင်နိုင်ခဲ့ပါတယ်။တရီကီမှာဖေဗရူလာ28ရက်နေ့ကအင်အားအသင့်တင့်တဲ့တတိယမြောက်ငရင်လှုပ်ပြီးတော့မာလာဒီယာမျိုးကအဆောက်အုံတစ်ခုပြိုကျသွားတာဖြစ်ပါတယ်။ဒီတတိယမြောက်ငရင်မှာအဆောက်အုံပေါင်း29လုံးပြိုကျသွားခဲ့ပါတယ်။အဆောက်အုံတွေပြိုကျတဲ့နေရာတွေကနေဖုံလုံးကြီးတွေလိမ့်ထွက်နေတာကို Twitter လူမှုကွန်ရက်ပေါ်ကဗီဒီယိုတွေမှာတွေ့ရပါတယ်။တရီကီမှာလူသေးဆုံးမှုများပြားတဲ့ငရင်ကြီးနှစ်ခုလှုပ်သွားပြီးတဲ့နောက်တရင်သုံးဘက်တိတိအကြောင်းမှာအင်အားအသင့်တင့်ပြတဲ့ငရင်ထပ်ပြီးလှုပ်သွားခဲ့တာပါ။အရင်လှုပ်သွားတဲ့ငရင်ကြီးတွေရဲ့နောက်ဆက်တွဲငရင်ဖြစ်ပြီးတော့ပြင်းအား 5.6 နဲ့အနက်6မိုင်ကိုဗဟိုပြုပြီးလှုပ်သွားပါရဲ့။ပြီးခဲ့တဲ့သုံးဘက်အတွင်းမှာနောက်ဆက်တွဲငရင်ငယ်ပေါင်းများစွာလှုပ်ပြီးတော့အဲ့ဒီထက်မှာတော့အင်အားအသင့်တင့်ရှိတဲ့ပြင်းအား 5 နဲ့6ကြားငရင်အနည်းဆုံး45ခုပါဝင်ပါရဲ့။ဖေဖော်ဝါရီ28ရက်နေ့တော့အဲ့ဒီငရင်မှာလူအနည်းဆုံး2ဦးသေဆုံးပြီးတော့လူ130လဲတန်ရာရရှိသွားပါတယ်။တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကဘောလုံးပွဲကြည့်ပေးတဲ့အမွှေးဝါရုပ်ကလေးတွေထောင်ထဲချီကိုဘောလုံးကွင်းထဲကိုပစ်ပေးခဲ့ကြပါတယ်။တူရကီစူပါလိအသင်းတွေဖြစ်တဲ့ဘက်ရှီတက်ရှ်နဲ့အန်တယ်လီယက်စ်ဘော့ရှ်အသင်းတို့ကစားပွဲမှာပါဖေဖော်ဝါရီ26ရက်နေ့ကကျင်းပတဲ့ဘောလုံးပွဲတွေတွင်ခုလိုမျိုးလူတွေအားလုံးတပြိုင်နက်ချိန်သားခိုက်ပြီးတော့ပြစ်ပေါက်တဲ့ဝက်ဝံရုပ်လေးတွေအမွှေးဝရုပ်လေးတွေကငရင်ကြီးကြောင့်စိတ်တန်ရာရနိုင်မဲ့ကလေးတွေအတွက်ဖြစ်ပါရဲ့။အရုပ်လေးတွေကမင်းအတွက်ပါတငယ်ချင်းရေးဆွေးလှုပ်ရှားမှုကအစ္စတန်ဘူမြို့တော် Vodafone Park အားစားရုံမှာကျင်းပတဲ့ဘောလုံးပွဲအတွင်ဖွဲ့ကြည့်ပရိသတ်တွေကဖေဖော်ဝါရီအစောပိုင်းလှုပ်သွားတဲ့ငရင်ကြီးကြောင့်အသက်ရှင်ချင်ရတဲ့ကလေးတွေအတွက်လက်ဆောင်အရုပ်လေးတွေအစီအစဉ်ဖြစ်ပါရဲ့။ကိုကြီးကစေရေးလုပ်ငန်းရဲ့ဒစိမ့်တစ်ပိုင်းဖြစ်တဲ့ဘက်ရှိတက်ရှ်အတင်းကပရိသတ်တွေစီစဉ်တာဖြစ်ပါတယ်။ငရင်ကြီးတွေကြောင့်တူရကီနဲ့ဆီးရီးယားမှာကလေးများပြားပါဝင်လူပေါင်း 9,000 ကျော်တည်ဆုံခဲ့ရပါတယ်။ဒီကန်ထူးတဲ့ကလေးကတော့ကမ္ဘာဘောလုံးအကျော်မော်ခရစ်စတီယာနိုရနာဒိုကစားတဲ့အယ်နာဆာဘောလုံးကလပ်ကိုမလ3ရက်နေ့ကဖိတ်ကြားခံရတာပါ။ဒါကြောင့်ဆီးရီးယားနိုင်ငံမှာငရင်တန်တဲ့ကလေးလေးကမ္ဘာဘောလုံးအကျော်မော်ခရစ်စတီယာနိုရနာဒိုနဲ့တွေ့ကျင်တဲ့ဆန္ဒတွေဖြည့်သွားခဲ့ရပါတယ်။နဗီဆာယီဆိုတဲ့ကလေးကငရင်ကယ်ဆယ်ရေးလုပ်သားတွေကိုသူ့ဆန္ဒကိုပြောပြနေတဲ့ဗီဒီယိုလူမှုကွန်ရက်မှာတက်လာခဲ့တာဖြစ်ပါတယ်။သူ့ရဲ့ဗီဒီယိုကိုအွန်လိုင်းမှာကြည့်ရှုသူ2,000ကျော်ပြီးတော့သူ့ကို Sorry Arabia နိုင်ငံမှာရနာဒိုနဲ့လာတွေ့ဖို့အတွက်သူ့ရဲ့ဗီဒီယိုကိုတွေ့သွားတဲ့ Sorry Arabia ဖျော်ဖြေရေးအာဏာပိုင်အဖွဲ့ဥက္ကဋ္ဌကကလေးနဲ့မိခင်ကိုအကုန်ကြားခံခေါ်ယူပေးတာဖြစ်ပါတယ်။ Shabbat Christian hasrat to hal ibn Ali to mamsa ta hali. Ima tikla sal hal ibn Ali. Ronaldo နဲ့တွေ့ရတာအိမ်မက်မက်နေတယ်လို့ထင်မိပါတယ်။ယုံတော်မယုံနိုင်ပါဘူး။အိမ်မက်မဟုတ်ပါခြင်းနဲ့လို့ဖျားရှိခိုးဆူတောင်းပါတယ်လို့ကလေးလေးကပြောသွားပါတယ်။သူ Ronaldo နဲ့တွေ့တော့ဝမ်းသာအရာပြေးဖက်တဲ့ဗီဒီယိုကတော့ကြီးရှုသူ6တန်းကျော်ရှိပါတယ်။ကလေးကအယ်နာဆာအသင်းကနဲ့ဘောလုံးပွဲကိုရီယက်မြို့တော်မှာကြည့်ရှုခဲ့တာပါ။ရနာဒိုကအရင်သဘောကောက်ပါတယ်။လူတိုင်းသူနဲ့တွေ့နိုင်ပါစေလို့ဆာယီကဆုတောင်းသွားခဲ့ပါတယ်။လက်ခံဖုန်းကွန်ရက်ကုမ္ပဏီတစ်ခုဖြစ်တဲ့ World Mobile ကလွတ်တင်တဲ့လေသင်္ဘောတွေဖြစ်ပါတယ်။အင်တာနက်ချိတ်ဆက်မှုမရှိတဲ့ကမ္ဘာဒေသတွေကလူတွေကိုအင်တာနက်ချိတ်ဆက်ပေးနိုင်ဖို့ဒီလေဘောလုံးကြီးတွေလေထဲကိုလွှတ်ထားတာဖြစ်ပြီးတော့ AirNorth လို့ခေါ်တဲ့အဲ့ဒီလေသင်္ဘောတွေကိုမြေပြင်ကနေကျိုးနဲ့ချီလွှတ်တင်ထားတာပါ။ AirNorth တကူကနေတယ်လီကွန်တာဝါတိုင်း12တိုင်းနဲ့ညီမျှတဲ့အင်တာနက်ချိတ်ဆက်မှုထုတ်ပေးနိုင်မှာဖြစ်ပါတယ်။က ကောင်းငင်ထဲမှာပေမြင့်တထောင်ကျော်မှနေနေပြီးမြေပြင်အခြေဝင်းအဖြစ်မိုင်80လောက်ထိအင်တာနက်ကွန်ရက်ချိတ်ဆက်ပေးနိုင်ပါတယ်။တယ်လီဖုန်းတာဝါတိုင်းထူဖို့မလွယ်ကူတဲ့ဝေးလံဒေသတွေအတွက်နေရာဒေသတစ်ခုတည်းကထိန်းချုပ်ထားတာမဟုတ်ဘဲနဲ့အဖို့ခသက်သာပြီးတော့နေရာဒေသစုံကနေအင်တာနက်ချိတ်ဆက်မှုပေးနိုင်ဖို့အတွက် World Mobile Company ကလှုပ်ဆောင်နေတာပါ။အခုပနာမအဖြစ်ဇန်စီဘာနိုင်ငံမှာစတင်လှုပ်ဆောင်ခဲ့ပြီးတော့အောင်မြင်တဲ့အတွက်ဒီနေ့နဲ့တခြားဒေသတွေကိုလင်းလင်းမြန်မြန်တိုးချက်လှုပ်ဆောင်ဖို့ရှိပါတယ်။ကမ္ဘာမှာလူပေါင်း 2.8 ဘီလီယံတနည်းပြောရရင်တော့ကမ္ဘာလူကြီးရဲ့၃ပုံတစ်ပုံဟာအင်တာနက်ချိတ်ဆက်မှုရှိသေးတဲ့နေနေကြရတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမြောက်ပိုင်းစွန်းအလက်စကာကောင်းငင်မှာပေါ်ထွက်ခဲ့တဲ့ဥဒရအလင်းတဲများဖြစ်ပါတယ်။ဖေဖော်ဝါရီ28ရက်နေ့တနင်္လာနေ့မနေ့မလင်းငယ်အချိန်မှာအလင်းတဲတွေပြေးနေတာကို14နာရီစောင့်ကြည့်ဗီဒီယိုမှာတွေ့ရပါတယ်။အလက်စကာပြည်နယ်အန်ကရေ့ဂျ်မြို့ကောင်းငင်ရဲမှာအစိမ်းအောင်ပါဝင်လှပစမ်းကြတဲ့အကြောင်းတွေနဲ့ဥဒရအလင်းတဲတွေပေါ်ထွက်နေပုံတွေလူမှုကွန်ရက်တွေမှာအကြီးအကျယ်မျှဝေကြပါတယ်။အင်္ဂလိပ်လို Northern Lights နောက်တစ်မျိုးဆိုရင် Aurora Borealis ဆိုတဲ့မြောက်ပိုင်းအလင်းထဲမြောက်ကိုဒေသစံတော်ချင်းတနင်္ဂနွေနေ့ညကနေပြီးတော့နောက်တစ်နေ့မနေ့6နာရီထိတွေ့ခဲ့ရပါတယ်။ဒါပေမဲ့ဆရာတို့ပထမရက်တနင်္ဂနွေညကတည်းကင်မရာထောင်ပြီးတော့စောင့်ရိုက်ထားတဲ့ပုံမှာရှားရှားပါးပါးအနီရောင်တွေလည်းတွေ့ရတာပါ။နောက်တစ်နေ့အာတိတ်ဆက်ဝိုင်းနဲ့ညီတဲ့ Finland နိုင်ငံ Lapland ဒေသကောင်းကင်ရံမှာတော့မတ်လ5ရက်နေ့တနင်္ဂနွေနေ့ညက Northern Light အလင်းထဲတွေကိုတွေ့ခဲ့ရပါတယ်။အစိမ်းရောင်ပန်းရောင်ဖြူရောင်တို့ဖြစ်ပါရင်အဲ့ဒီဒေသကအာတိတ်ဆက်ဝိုင်းရဲ့မြောက်ပိုင်းမိုင်းတရအကွာလောက်မှာတည်ရှိတာပါ။နေရဲ့လှုပ်ရှားမှုကြောင့်ထွက်လာတဲ့ရက်စစ်ဓာတ်ဆောင်အမှုံလေးတွေကမ္ဘာလေထုအပေါ်ရန်လွှာကိုရောက်လာပြီးတော့အဲ့ဒီမှာလေထုတွေကမော်လီကျူးတွေနဲ့ပူတိုင်းမိပြီးတော့အလင်းထဲတွေပေါ်ထွက်တာဖြစ်ပါရင်ကမ္ဘာတန်လိုက်ဆက်ကွင်းကြောင့်ရက်စစ်ဓာတ်ဆောင်အမှုံလေးတွေကတန်လိုက်အားအပြော့ဆုံးဝင်ရိုးစွန်းဒေသတွေစီရောက်သွားခဲ့လို့အဲ့ဒီဒေသတွေမှာမှ Northern Light အလင်းထဲတွေကိုတွေ့ရတာဖြစ်ပါရဲ့အခုရပိုင်းနေရဲလှုပ်ရှားမှုပြင်းထန်လို့အခုတော့ဒီအလင်းထဲတွေကိုပို့ပြီးတော့တွေ့ရလဲအောင်မယ်လို့သိပ္ပံပညာရှင်တွေကပြောပါရဲ့ဆစ်စတာဂျင်ဒီလိုရက်စ်မစ်ကလိုယိုလာတက္ကသိုလ်မျိုးသားဘတ်စကတ်ဘောအသင်းတွင်ဘာသာရေးနဲ့စိတ်ပိုင်းဆိုင်ရာပံ့ပိုးကူညီပေးဖို့ခန့်အပ်ထားခံရသူပါရှိကာဂိုနဲ့ကယ်လီဖိုးနီးယားကအခြေခံပညာကက်သလစ်ကျောင်းတွေမှာနှစ်ပေါင်း80ကျော်ဆီယမ်မလုပ်ခဲ့သူဖြစ်ပြီးတော့2018ခုနှစ် NCAA ဘတ်စကတ်ဘောပြိုင်ပွဲမှာ The Ramblers အသင်းကိုသူလာအားပေးတော့သူ့ရဲ့သတင်းစာရှင်းလင်းပွဲကနာမည်ကြီးကစားသမား Tom Brady စီမံထက်တောင်မှလူစီသွားပါရဲ့အခုအသက် 103 နှစ်အရွယ်မှာခီးဝေးတွေမလိုက်နိုင်တော့ပေမဲ့ရှိကာဂိုမြို့လိုယိုလာတက္ကသိုလ်အိမ်ကွင်းကစားပွဲတွေမှာတော့သူအမြဲရှိပါတယ်သူ့ကိုဘောလုံးလာမှန်မှဆိုလို့ကစားသမားတွေကွင်းထဲဝင်နေလှိုင်းကောင်းဝါကနေပွဲကြည့်တယ်လို့သူကပြောပါတယ
် I think sports are very important because they help develop life skills
ဘဘာရီစစ်စတာဂျင်းရှမစ်ကအကစားဆိုတာဘဝအတွက်လိုအပ်တဲ့အရေးချင်းတွေရဖို့အထောက်အကူဖြစ်လို့သိက္ခာအရေးကြီးပါတယ်လို့ပြောသွားတာပါကစားသမားတွေလေ့ကျင့်တဲ့ပွဲပဲဖြစ်ဖြစ်ဘဘာချင်းလာရင်ပို့ပြီးတော့စိတ်ဓာတ်တက်ကြွကြပါတယ်သူကဖေဖော်ဝါရီ28ရက်နေ့ကတော့ရည်ရွယ်ချက်ဖြင့်နှိုးထခြင်းပထမနှစ်တရာတွင်ကျွန်မလေးလာသင်ယူမိသည်များဆိုတဲ့ကိုရိုင်းအာထုပ်ပတ်တီစာအုပ်ကိုထုတ်ဝေဖြန့်ချိလိုက်ပါတယ
်မအေးတန်နာကျော်အစီအစဉ်တင်ဆက်နေတဲ့ဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတွေစူးစီးတင်ပြချက်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြည့်ရှုချရမှာပါသက်ရှိသရဝါရီစင်ကဲပြောင်းလဲတယ်ဆိုတာကိုလေ့လာဖော်ထုတ်ခဲ့တဲ့တဘာဝလောကပညာရှင်ကြီး Charles Darwin လွန်ခဲ့တဲ့နှစ်200လောက်ကသွားလာခဲ့တဲ့ဘရာဇီးလ်နိုင်ငံကနေရာတွေကိုကမ္ဘာလက်ခီးသည်တွေသွားလို့ရနေပါပြီ Charles Darwin ရဲ့ Vegan Diary ဆိုတဲ့အဆောက်အထည်မှာရေးသားခဲ့တဲ့ဘရာဇီးလ်နိုင်ငံ Rio de Janeiro ပြည်နယ်တလွှားကနေရာတွေကိုမဆုမြတ်မွန်ကကမ္ဘာတလွှားခီးသွားအစီအစဉ်ကနေခေါ်ဆောင်သွားပါလိမ့်မယ်ရှင်
ဖရိတ်ဆန်ရဲ့အပင်တွေရဲ့သဘာဝကိုစိတ်ဝင်စားလာတဲ့ Charles Darwin တယောက် 1832 ခုနှစ်တုန်းကဘရာဇီးလ်နိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့ Rio de Janeiro ပြည်နယ်တလွားကိုမြင်းစီးသွားပြီးအဲ့ဒီဒေသကတက်ရှိရဲ့အကြောင်းလေ့လာမှတ်တမ်းတင်ခဲ့ပါတယ်။အသက်24နှစ်အရွယ် Darwin ရဲ့အဖွဲခီးသွွားခဲ့တဲ့မှတ်တမ်းတွေကိုသူ့ရဲ့ Beagle Diary ဆိုတဲ့စာအုပ်ထဲမှာရေးသားထားပါတယ်။အဲ့ဒီတုန်းကသူသွားခဲ့တဲ့နေရာတွေကို Federal University of Rio de Janeiro, Brazil တက္ကသိုလ်ကအထူးအကြလမ်းကြောင်းပြန်ဆွဲထားပေးတဲ့အတွက်ဂျာဝင်ရဲ့ခြေရာအတိုင်းဖြီးသွားခြေရာကောက်ခြင်းသူတွေသွားပြီးလေ့လာလို့ရနေပါပြီ။ခြေကျင်တောင်ကျက်ဝါသနာပါသူတွေ၊စပိန်စီးဝါသနာပါသူတွေအတွက်ဖြီးသွားလုပ်ငန်းတွေကလည်းဖြီးစဉ်တွေဆွဲပြီးသွားလာနိုင်အောင်လို့လုပ်ထားကြပါတယ်။ဒါကြောင့်တစ်ချိန်လုံးက Charles Darwin မြင်းနဲ့ဖြီးသွားလာခဲ့တဲ့နေရာတွေစီကိုကိုယ်တိုင်သွားရောက်ပြီးသူလေ့လာခဲ့တယ်လို့အဲ့ဒီဒေတာကတစ်ပင်ပေါ်မှာနေတဲ့ဖားကလေးတွေ Hummingbird ဗတုံးဟက်ကလေးတွေအပါအဝင်ထူးခြားတဲ့သက်ရှိသတ္တဝါတွေနဲ့တဘာဝလောကကိုလေ့လာနိုင်ကြမှာဖြစ်ပါတယ
်É porque nós estamos passando por debaixo da Mata Atlântica.
ဒီနေရာကတိတ်ကိုစိမ့်လန်းဆူပြေတာကိုသတိထားမိပါလိမ့်မယ်။အတ္တလန္တိတ်တတော်တွေကြားမှာရှိတာမလို့တဘာဝအလှတွေနဲ့ပြည့်နေပါလိမ့်။ဒါကြောင့်လဲဒါဝင်ကဒီနေရာကိုတိတ်ကိုစိတ်ဝင်စားခဲ့တာပါ။သူ့ရဲ့1832ခုနှစ်ခီးသွွားဒဏ်ရာရည်ထဲမှာဒီဒေသအကြောင်းတွေကိုထူးထူးခြားခြားမှတ်တမ်းတင်ရေးသားခဲ့တာပါ
။ဒါဝင်သွားခဲ့တဲ့လမ်းအတိုင်းပြန်ပြီးတော့ခြေရာကောက်ထားတဲ့လမ်းခီးတစ်လျှောက်လုံးမှာသူနဲ့ပတ်သက်တဲ့အမှတ်အသားတွေကိုမြင်ရမှာဖြစ်ပါတယ်။ဒီဒေတာကအင်းဆက်ပိုးမွှားတွေကိုဒါဝင်းကအသေးချာလေ့လာမှတ်သားမှတ်တမ်းတင်ခဲ့တာမို့အခုဒါဝင်းနျူကလ িয়াস လို့နာမည်ပေးထားတဲ့စင်တာမှာသဘာဝလောကပညာရှင်ကြီးလေ့လာခဲ့တဲ့အတိုင်းအင်းဆက်ပိုးမွှားတွေတရိတ်ဆန်တွေကိုလေ့လာနိုင်ဖို့အတွက်ဇီဝဗေဒပညာရှင်တွေကအသိပညာတွေကိုဆက်လက်လက်ဆင့်ကမ်းပေးနေကြပါတယ
် Nós temos uma biodiversidade muito grande aqui e poucos conhecem, né?
ဒီနေရာမှာတရှိမျိုးကွဲမျိုးစုံရှိတယ်ဆိုတာသိရတဲ့လဲပါတယ်။ကျမတို့ကအကောင်တွေကိုရုပ်လုံးသွင်းပြီးမတူကွဲပြားတဲ့သတ္တဝါတွေနဲ့တဘာဝပတ်ဝန်းကျင်အကြောင်းအသိပညာပေးနေပါတယ်
။ဒီဒေသမှာရှိတဲ့တရှိသတ္တဝါတွေကိုအနီးကပ်အသေးစိတ်မြင်နိုင်ဖို့ပကတိရုပ်လုံးပြန်သွင်းထားကြတာပါ။ Charles Darwin ရဲ့တရှိတွေစင်ကဲပြောင်းလဲမှုဖြစ်စဉ်မှတ်တမ်းတွေမှာလည်းဒီအကောင်တွေရဲ့အကြောင်းတွေကိုမှတ်တမ်းပြုစုထားပါတယ်
။ Uma das observações dele foi
Darwin ရဲ့လေ့လာမှုတွေထဲမှာTVV ကတောင်တန်းဒေသမှာရှိတဲ့အင်းဆက်ပိုးမွားမျိုးစုံကြောင့်လည်းပါပါတယ်
။တစ်ပင်တွေတရိတ်ဆန်တွေစားတဲ့တက်ရှိတွေအကြောင်းသိကိုစိတ်ဝင်စားတဲ့အင်္ဂလိပ်လူမျိုး Charles Darwin အတွက် Brazil နိုင်ငံကအမြဲတမ်းသစ်တော်တွေကြားမှာလိလစရာတွေမကုံနိုင်အောင်ဖြစ်ခဲ့တာပါ။တဘာဝနဲ့ပတ်သက်တဲ့သူ့ရဲ့ theory တွေက Brazil မှာလိလခဲ့တဲ့လိလဟိုတွေစူးစမ်းမှုတွေပေါ့အများကြီးထွန်းမှုမှုရှိခဲ့တယ်လို့ Darwin နဲ့ Brazil ဆိုတဲ့စာအုပ်ကိုရေးသားသူစာရေးဆရာကယုံကြည်ပါတယ်။
Ele faz uma longa viagem, né, a cavalo por Rio de Janeiro, Niterói, Maricá, Cabo Frio,
Itaburaí. Rio de Janeiro, Niterói, Maricá, Cabo Frio, Itaburaí. စားတဲ့မြို့တွေကိုမြင်းစီးခီးရှီသူသွားခဲ့ပါတယ်။လမ်းတစ်လျှောက်ညအိနားနေတဲ့နေရာရောက်တိုင်းအဲ့ဒီညတွေကတက်ရှိတွေကြောင်းမြင်းသမားတွေ့သမားသူလေးလာမှတ်တမ်းတင်ခဲ့ပါတယ်။ပုံစံကျူးတွေအလင်းအောင်ဘလူးထွက်တယ်လဲဆိုတာသူလေးလာပါတယ်။စိုက်ချံတစ်ခုမှာလင်းတို့တွေကမြင်းတွေရဲ့သွေးတွေကိုဆုပ်ယူတာကိုသူလေးလာခဲ့ပါတယ်။တီကျူးကတက်တော်ထဲမှာတဆွေတွေအောက်ကတီကောင်တုတ်ပြားကောင်တွေကိုသူလေးလာခဲ့ပါတယ်။ရောက်ရနေရာတိုင်းကတက်ရှိသရဝါရီနဲ့ပတ်သက်သမားကိုဒါဝင်ကလေးလာမှတ်သားခဲ့ပါတယ်
။ဘရာဇီးလ်မှာဒါဝင်စိတ်ဝင်စားခဲ့တာကတဘာဝတက်ရှိတွေပဲမဟုတ်ပါဘူး။ကျွန်းတွေကိုမညာမတာခိုင်းနေတဲ့စိုက်ပျိုးချံလုပ်ငန်းတစ်ခုကိုသူဒီမှာတွေ့ခဲ့တော့သူ့ရဲ့စိတ်ထဲတော်တော်လေးထိခိုက်ပဝေမကျဖြစ်ခဲ့ပုံကိုလည်းသူ့ရဲ့ Beagle Diary စာအုပ်ထဲမှာမှတ်တမ်းတင်ရေးသားထားပါတယ်
။ Ele aqui encontra um cenário de escravidão, porque a fazenda era uma fazenda.
ဒီစိုက်ပျိုးချံမှာကျွန်းတွေအလုတ်လုပ်နေတာကိုသူတွေ့ခဲ့တာပါ။အဲ့ဒီချိန်ကဒီမှာတရားတွေအရက်တွေကိုနောက်ဘက်မှာဆက်နဲ့ထုတ်လုပ်ပေမဲ့စိုက်ပျိုးရေးအတွက်ကျွန်းတွေကိုခိုင်းနေတုံးဖြစ်ပါတယ်
။ Clean Gary အပါအဝင်ကျွန်းဖြစ်ခိုင်းစေခံရသူတွေရိုက်နဲ့နှိပ်စက်ခံရတာအမျိုးသမီးတွေကိုကုန်ပစ္စည်းတွေလိုရောင်းချနေတာတွေကိုတွေ့ခဲ့ရတဲ့အခါမှာဒါဝင်တယောက်တော်တော်ကိုစိတ်မကောင်းဖြစ်ခဲ့ပါတယ်။ဒါကြောင့်သူဘရာဇီးလ်နိုင်ငံကနေပြန်လည်ထွက်ခွာတဲ့နေ့ကဘရာဇီးလ်ကန်းကနေထွက်ခွာသွားပါပြီ။ကျွန်းတွေကိုသုံးတဲ့နိုင်ငံကိုနောက်ဘက်တော့မှပြန်မလာဘူးလို့သူ့ရဲ့ diary ထဲမှာရေးသားမှတ်တမ်းတင်ခဲ့ပါတယ်
။ Ele presencia maus tratos contra os escravos.Isso marcou muito Darwin. Ele sempre
Johnny ကိုမမျှမတခိုင်းနေတာ။ Darwin တွေ့ခဲ့တော့သူ့စိတ်ထဲမှာတော်တော်လေးစိတ်မကောင်းဖြစ်ခဲ့ပုံများပါတယ်။အဲ့ဒီချိန်ကဗြိတိန်မှာဂျွန်စနစ်မရှိတော့ပါဘူး။ဂျွန်စနစ်ဖျက်သိမ်းရေးလူလားသူတယောက်အနေနဲ့ဘရာဇီးမှာဂျွန်တွေကိုတွေ့ရတော့သူ့အတွက်သိတ်အံ့ဩစရာဖြစ်ခဲ့ပါတယ်
။ Rio de Janeiro ပြည်နယ်တလွှား Darwin မြင်းစီးသွားလာခဲ့တာမှာ Kate Frio အရက်က Campos Novo ဆိုတဲ့နေရာကိုလည်းသူ့ရောက်ခဲ့ပါတယ်။ Darwin တို့ခီးသွားအဖွဲ့ညအိမ်နားနေခဲ့တဲ့ဒီအစားအုပ်ကြီးအခုတော့ထိန်သိမ်းသူမရှိလို့ပျက်စီးရိုရွင်းနေပါတယ်။ဒါကြောင့်ဒီဒေသကတက္ကသိုလ်ကမူလအခြေအနေတိုင်းပြန်လည်ပြုပြင်ဖို့စီစဉ်ချပါတယ်။လောလောဆယ်တော့အကြောင်းတစ်ကြောင်းကသိပ္ပံဆရာမတယောက်နဲ့သူ့ရဲ့အကြောင်းသူအကြောင်းသားတွေကသူတို့တက်နိုင်သလောက်ပြန်လည်ထိန်သိမ်းနေကြပါတယ်။
Quando eu descobri que minha escola
era un local onde um grande pesquisador
ကျွန်တော်တို့ကျောင်းကသိပ္ပံပညာရှင်ကြီးတွားကြတဲ့နေရာမှာရှိနေတာဆိုတာသိခဲ့ရတဲ့အချိန်ကစပြီးဇီဝဗေဒပညာလူသားတွေစင်ကဲပြောင်းလဲဖြစ်စဉ်တရိတ်ဆန်တွေစင်ကဲပြောင်းလဲဖြစ်စဉ်တွေကိုကျွန်တော်လေ့လာသင်ယူမယ်ဆိုတဲ့စိတ်ဖြစ်ခဲ့ပါတယ
်သိပ္ပံဆရာမခရစ်စတီနာကစိုက်ပျိုးရေးသိပ္ပံနဲ့ဆိုင်တဲ့ project တွေလုပ်ပြီးကျောင်းသူကျောင်းသားတွေတဘာဝကိုပို့ပြီးစိတ်ဝင်တစားလေ့လာသင်ယူလာအောင်လို့ကြိုးစားနေပါတယ
်။ Esse é o foco, entender o que é ciência, né? Motivá-los.
သိပ္ပံပညာဆိုတာဘာလဲဆိုတာနားလည်သဘောပေါက်အောင်လေ့လာနိုင်မယ့်နေရာဖြစ်ပါတယ်။တဘာဝလောကကြီးအကြောင်းသူတို့ကိုပို့ပြီးလေ့လာခြင်းစိတ်တွေဖြစ်လာအောင်မိကုန်တွေထုတ်လာကြအောင်တွန်းအားပေးတဲ့နေရာဖြစ်ပါတယ
်။လူတွေအပါအဝင်တက်ရှိတွေရဲ့စင်ကဲပြောင်းလဲမှုဖြစ်စဉ်ကိုသိပ္ပံနည်းကြလေးလာမှတ်တမ်းတင်ခဲ့တဲ့တဘာဝလောကပညာရှင်ကြီး Charles Darwin ဟာဘရာဇီးလ်နိုင်ငံ Rio de Janeiro ပြည်နယ်မှာ1832ခုနှစ်တုန်းကရက်ပေါင်း62ရက်ကြာအောင်လို့နေထိုင်သွားလာခဲ့တာပါ။ခရီးစဉ်တစ်လျှောက်လုံးသူတွေ့ရှိလေ့လာခဲ့တာတွေကိုမှတ်တမ်းတင်ရေးမှတ်ခဲ့ပါတယ်။အခုနှစ်ပေါင်း200ကြာသွားပြီဖြစ်ပေမဲ့သူ့ရဲ့လေ့လာတွေ့ရှိမှုတွေကဇီဝဗေဒပညာကိုစိတ်ဝင်စားသူတွေမျိုးဆက်သစ်တွေအတွက်အားကျအတူယူစရာအဖြစ်နဲ့သမိုင်းတွင်နေစေဖြစ်ပါတယ်ရှင်။ကျွန်မဆွေမြတ်ပါပါ။
ကပတ်တလခီးသောသတင်းပတ်စင်ခဏကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြပါမယ်။ကိုမွေးရမည်နဲ့ဝေးကွာပြီးမိဝေးဖာဝေးနဲ့နိုင်ငံရဲ့ချမ်းမှာပင်ပင်ပန်းပန်းလောက်ကန်စီးပွားရှာနေရတဲ့မြန်မာပြည်သားတို့ရဲ့ဝါသနာပေါ်အရင်ခံပြီးဘဝအမောတွေပြည့်စုံဖို့ကြိုးစားရှင်သန်နေထိုင်နေကြတဲ့သူတွေအကြောင်းဒီသတင်းပတ်မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ပြေးလမ်းမခြေရီပေါ်မှာအခွင့်လိုက်ဆိုင်ကဲအပျော်စီးသွားနေသူတွေကထိုင်းနိုင်ငံသားတွေတော့မဟုတ်ကြပါဘူးထိုင်းနိုင်ငံဘန်ကောက်မြို့နယ်အနီးတစ်ဝိုက်ဒေသတွေမှာလာရောက်အလုပ်လုပ်ကြနေကြတဲ့မြန်မာပြည်သားရွှေ့ပြောင်းအလုပ်သမားတွေဖြစ်ကြပါတယ်လူငယ်တွေ6နှစ်ဝန်းကျင်လောက်ကစပြီးဒီလိုဆိုင်ကဲချစ်မြတ်လို့ရတဲ့မြန်မာပြည်သားလူငယ်တွေစုံခဲ့ကြပြီး BKK မြန်မာ Biker Class ဆိုတဲ့အဖွဲ့ကလေးဖြစ်ခဲ့တာပ
ါအရင်တော့ဆိုကျွန်တော်တို့ဆိုတကြီးသေးသွားတာတော့ပါတော့ကြတော့လမ်းမှာတစ်ခုခုပြန် NBA တွေပါတယ်ရှိတယ်ပေါ့အခုကျတော့အဲ့လိုပေါ့လူစုလိုက်တယ်တကယ်ချင်းတွေပါတယ်စုပြီးတော့ဆုံပြီးတော့ဟိုဘယ်လိုကောင်းမဲ့စီးတော့လမ်းမှာတယောက်တစ်ခုပြန်တယောက်ကိုတယောက်ကူညီလို့ရတော့ပေါ့နော်ကျွန်တော်အနေနဲ့ကတော့အဲ့လိုအနေထားလေးတွေကိုတွေးပြီးတော့ဒီလိုအဖွဲ့ကြီးဖြစ်အောင်ပေါ့ကျွန်တော်စုတော့ပေါ့ဒါပေမဲ့ပထမလောက်တော့ဒီလောက်များမယ်လို့ကျွန်တော်ကမမှန်တာဘူးအမှန်တကယ်ကအဲဒါပေမဲ့နောက်ပိုင်းကျတော့များတာတော့ညီကိုဒါပေမဲ့များတာနဲ့အမျှဟို NBA ရောပါတယ်ရောအရာရာပေါ့နော်ကျွန်တော်တို့တတိထားပြီးတော့ဒီပေလောက်ရတော့စားထောင်တော့ကားဆိုရင်တို့ဆယ်စီးစွန်းစွန်းလေးပဲရှိမှာအဲ့လောက်ကနေပြီးတော့တခြားကောင်လေးတွေဆိုင်ကယ်စီးကျင်တာပေါ့အဲအဲ့လိုစီးကျင်နေပါတယ်ဆိုရင်တို့ကလက်ကျွမ်းလို့ရှိရင်အချင်းပြောင်းပေါ့တို့ကြတော့လေအေးပေါ့ဟိုဘယ်မှာအန်ဒီယကင်းပေးစင်အောင်တော့ကိုရီနဲ့တွိုင်းရင်တော့ဥပမာခီးမထွက်ခင်ဟိုဘယ်လိုမရင်စီကန်လန်းစီကန်လေးပြောပြရတယ်ပေါ့အဲအဲ့လိုပုံစံလေးနဲ့တွားကြတော့ပေါ့အဲ့လိုပုံစံလေ
းဒီလိုကိုဝါသနာပါတဲ့အရာတစ်ခုအကောင့်ထဲပေါ်နိုင်ဖို့အတွက်ကတော့တိုင်းတစ်ပါးမှာလုံလုံနေရသူတွေအတွက်တော်တော်လေးရုန်းကန်ကြိုးစားခဲ့ကြရပါတယ
်။ဒီနိုင်ငံမှာကျတော့ဆိုင်ကယ်တွေပါတယ်စီးတာပါတာကျတော့ဈေးမြင့်တယ်။ကျွန်တော်တို့နိုင်ငံနဲ့ဆိုင်ပါဘောနော်။အဲ့လိုပေါ့ကျွန်တော်တို့ဆိုလည်းအရင်ပထမစီးတဲ့ဆိုရင်လည်းဟိုအရစ်ကြနေပေါ့။ဒါပေမဲ့နည်းနည်းခက်ခဲတော့ပေါ့ဘယ်လိုပြောပြရမလဲ။လာကထွက်ရင်ဟိုစူးရတာနဲ့ဒီမှာနဲ့ဆိုတော့ဒါပေမဲ့ကွာလေလေချင်းသွားချင်းတော့အလုတ်နားရလေဒီမှာအဆင်ပြေအောင်တော့လေဂရုစိုက်ပြီးတော့လှုပ်ကြတာပဲဟိုဘယ်လိုမှအားလုံးကလည်းအလုတ်သမားကြီးပဲဆိုတော့ဒါလိုပေါ့ဝါသနာပါတာလေးကိုပဲဦးစားပေးပြီးတော့အလုတ်လည်းလှုပ်တယ်ဝါသနာပါတာလေးကိုလည်းဟိုအပန်းဖြစ်တော့ပေါ့စိတ်ပန်းဖြစ်တဲ့ပုံစံမျိုးလေးပေါ့အဲ့လိုပုံစံမျိုးတည
်းအော်ဗမာပြည်မှာနဲ့တော့မတူဘူးပေါ့နော်ဗမာပြည်မှာကျတော့ဆိုင်ရတစည်းကိုတခါတည်းလက်ငင်းကက်ဆောင်းရှင်းပြီးဝယ်ရတာဒီမှာကျတော့ transfer စနစ်နဲ့အကျွေးစနစ်နဲ့ထုတ်လို့ရတယ်ဗျာအဲ့လိုမျိုးဆိုတော့ကျွန်တော်ကအရင်ဦးဆုံးပထမတစ်ဆင့်နေနဲ့ဟိုကျွန်တော်တစည်းလုံးရဲ့ဟိုဥစားတရားပါစင်းကိုကျွန်တော်ကဟိုယူစရာမလိုဘူး 40% လောက်အရင်ဆုံးတွင်းရတာလက်ငင်းရှင်းထားပေးရတယ်အဲ့တော့တော့ 40% ပဲအရင်စူးစမ်းရတယ်ပေါ့အဲ့တော့မာပြူတက်တော့ဒီမှာတော့နည်းနည်းပို့ပြီးတတတာပေါ့အဲ့လိုမျိုးနော
်သူများနိုင်ငံဖြစ်ပြီးကိုကိုရိုင်းကလည်းရွှေပြောင်းအလုပ်သမားတွေဖြစ်နေတာကြောင့်သူတို့အပေါ်ဒေသခံတွေညှို့ညင်မှုမရှိပြဿနာမဖြစ်ရအောင်တော့ဒီလိုအတန်းကျေလောင်တဲ့ సై ကယ်ကြီးတွေစီးကြတဲ့အခါစီကန်းတကြစီးနေနေထိုင်ကြရတာပါ
တကယ်လို့ရက်ကွက်မှနေလို့ရှိရင်တော့ပြောင်းတဲ့နေနဲ့ကျေတာတော့
ဒါလေးတော့နည်းနည်းသိတယ်အတိုင်းဝိုင်းကပြောကြတယ်ပေါ့ဗျာအဲဒီလိုမျိုးကျောင်းသားကျဲတယ်ဗာညာကျွန်တော်တို့ကလည်းဒီလိုရက်ွက်ဓမ္မနေဒီဘိန်းနဲ့အများရမစီဘူးလေအလုတ်သွားလာလို့ဆိုရင်ဘိန်းသေးလေးပဲစီးတာများတယ်အပြင်သွားလာမှဒီလိုတကယ်ချင်းလေးအဖွဲလိုက်သွားမယ်ဆိုရင်မှဒီလိုသွားလာတာလေဒီဘိန်းနဲ့စီးတယ်
ဆိုင်ကယ်ပျော်စီးခတ်တဲ့ခါတိုင်းဇနီးနဲ့သားလေးကအမြဲခေါ်တတ်တဲ့ဆိုင်ကယ်ချစ်သူတူကတော့ BKK မြန်မာဘက်ကအဖွဲ့ဝင်တူဖြစ်တဲ့ကိုသက်ပိုင်ဦးပါ
ကျွန်တော်တို့ကတော့ကြုံခံရတယ်စာဖွေရတယ်တလနဲ့တလပေါ့နော်ဒါပေမဲ့လည်းကျွန်တော်တို့လူချင်တဲ့အရာတော့အာဒီအိမ်တော်စင်မြို့တမီးကကျွန်တော်ကိုဖြစ်စီပေးတယ်နောက်မှလည်းကျွန်တော်ရဲ့မိသားစုအမေတို့မောင်နှမတို့တားတယ်ကျွန်တော်ဖြစ်စီပေးတယ်ဆိုတော့ကျွန်တော်ဒီတစ်ထောင်စီကိုကျွန်တော်ဝယ်ပြီးတော့ကိုယ့်ရဲ့အိမ်မတစ်ခုအနေနဲ့စီးခဲ့တယ်ပေါ့နော်အဲအဲ့ဒါကြောင့်အဲ့မဲ့သွားတဲ့နေရာတိုင်းတော့မိသားစုတို့ပါအောင်ခေါ်ပါတယ်ဖြစ်နေတဲ့လောက်ခေါ်တယ်စိုးရင်လာဆိုတော့စိုးရင်လည်းဘက်ကောင်ချစ်လာဆိုတော့လည်းချစ်တယ်အဲ့နှစ်ခုတော့လည်းကျွန်တော်ဇုံတွဲပြီးတော့ဥပ္ပူသွားတာပဲအခုခုလက်လွတ်မယ်ဆိုရင်တော့လည်းလက်လွတ်လို့အဆင်မပြေဘူးကျွန်တော်ဘွားရစစ်ဆက်စင်တန်မှုမဖြစ်နိုင်ဘူးပေါ့နော
်အပျော်စီးဆိုင်ကယ်စီးကြရင်မတော်တဆထိခိုက်မှုတွေရှိလာမယ်ဆိုရင်လည်းချက်ချင်းအကူအညီတွေရောက်လာပြီးအမှကန်လည်းရှိတာကြောင့်သူတို့အဖို့စိုးရင်စိတ်တွေတော့တိတ်မရှိကြပါဘူး
အာကျွန်တော်တို့ကစပီနဲ့ဟိုင်းတဲ့အချိန်လေးဆိုရင်အာတချို့ကာသမိုက်ဆိုဘေးလေးနည်းနည်းချပြည်တယ်ဒါပေမဲ့အာတချို့ကာသမိုက်ကြတော့ပြန်ပြီးတော့ပိတ်ရက်ပြီးတော့တစ်ခါကြတော့ရှင်ဒီအရှိရနေပါပြန်ဖြတ်တာတွေရှိရပြအဲ့ဒါဆိုတော့ကျွန်တော်တို့တစ်ခါကြရင်အကိုစပီကိုကိုနိုင်တော့ကောင်းတော့မနိုင်တဲ့ခါကြရင်အက်ဆီဒန့်တွေဖြစ်တယ်ပေါ့ဗျဒီနိုင်ငံမှာကအက်ဆီဒန့်ဖြစ်လေတခုကောင်းတယ်ဗျဘာဖြစ်လို့လဲဆိုတော့အချိန်မြွေးကျွန်တော်တို့ဒီလူနာတင်ရင်ကားတွေကအချိန်မြွေးဖုန်းလေးတစ်ချက်ဆက်လိုက်တာနဲ့တအောင်5မိနစ်ဆို5မိနစ်10မိနစ်ဆို10မိနစ်ရောက်လာတယ်ပြီးတော့ဒီနိုင်ငံမှာကျွန်တော်ဆိုင်ကယ်တွေဆိုလို့ရှင်အာမခံတွေရှိတယ်ဗျဆိုတော့ကို့မှာဘာမှရှင်းစရာမလိုဘူ
းလက်တလုံးနိုင်ငံရဲ့အခြေအနေတွေကြောင့်ကို့နိုင်ငံမှာလွတ်လွတ်လပ်လပ်စီးဖို့အခွင့်မသာသေးတဲ့အချိန်ကိုနေထိုင်လုပ်ကင်နေရတဲ့နေရာမှာပဲဘဝအမောတွေဖြစ်နေကြရသူတွေပဲဖြစ်ကြပါလိမ့်ရှင
်မညညလုံးရဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခန္ဓာကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေမိနစ်ခင်းအတွက်သတင်းပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါအောင်ရှင
်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့မြန်မာအခြေအတဲကိုဖြည့်ရှင်တဲ့နေရာမှာပုံမထရောက်မဲ့အခြားနီလန်းတွေနဲ့အဖြေရှာဖို့စဉ်းစားတင်တယ်လို့မလေးရှားဝန်ကြီးချုပ်အန်နွာအီဘရာဟင်ကပြောလိုက်ပါတယ်မြန်မာအရေးဟာမလေးရှားနိုင်ငံအပါအဝင်ဒေသတွင်အိန္ဒိယနိုင်ငံတွေအပေါ်မှာပါတည်ရောက်မှုရှိနေတယ်လို့လည်းဝန်ကြီးချုပ်အီဘရာဟင်ကနိုင်ငံခြားရေးဌာနပွဲတစ်ခုမှာအင်္ဂါနေ့ကပြောဆိုခဲ့တာပါမြန်မာကိစ္စကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေကဝန်ကြီးချုပ်တွေနဲ့ပါပြောဆိုခဲ့တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံတွင်နိုင်ငံရေးအခြေအတဲတွေကြောင့်နေရာစွန့်ခွာထွက်ပြေးခဲ့ရသူတွေဟာအိန္ဒိယနိုင်ငံတွေရဲ့အလုံးရင်းနဲ့ဝင်ရောက်လာနေပြီးတော့မလေးရှားနိုင်ငံမှာလက်ခံထားတဲ့မြန်မာဒုက္ခတွေကနှစ်သိန်းဝန်းကျင်ရှိတယ်လို့လည်းပြောပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းကဘတ်ခမုတ်မြို့ကိုရုရှားတပ်တွေအာရုံစိုက်ထိုးစစ်ဆင်တိုက်ခိုက်နေတာ6လအထက်ရောက်လာနေပြီးတော့အရှေ့အကြဆုံးနဲ့တွေ့ထွက်တိုင်ယူမှုအများဆုံးဒေသဖြစ်လာပါတယ်စစ်ပွဲမတိုင်ခင်တုန်းကတော့ပြင်ပကဘာအတွဲမထင်မရှားနေရာမှာရှိနေခဲ့တဲ့ဘတ်ခမုတ်မြို့ဟာအခုတော့ရုရှားရဲ့ကျူးကျော်စစ်ကိုမဆုတ်မနစ်ခုခံတော်လာနေတဲ့ယူကရိန်းနိုင်ငံရဲ့တွင်ပြင်လက္ခဏာတရဖြစ်လာပါတယ်ယူကရိန်းကောင်ဆောင်တွေကလည်းဘတ်ခမုတ်မြို့ကိုဆက်လက်ခုခံကာကွယ်သွားမယ်လို့ဒီသတင်းမှထဲမှာပဲကတိပြုပြောဆိုထားတာပါဒါပေမဲ့လည်းတချို့လေလာဆောင်ကြည့်သူတွေကတော့ဒီမြို့ကိုဆက်ပြီးတော့ထိန်းထားမယ်ဆိုရင်အာနီယဲတိတ်များနိုင်တယ်လို့ပဲယူကရိန်းအတွက်လည်းကုန်ကျစရိတ်တွေတိတ်များမယ်လို့ထောက်ပြနေကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း60နှစ်ပါကစပိန်မှာဖြစ်ပွားခဲ့တဲ့အမေရိကန်စစ်တပ်ရဲ့နျူကလ িয়ার မတော်တဆမှုကအကျဉ်းချံတွေကိုတန့်စင်ပေးဖို့စပိန်အစိုးရကအမေရိကန်ကိုတောင်းဆိုလိုက်ပါတယ်။1966တုန်းကအမေရိကန် B-52 အမျိုးအစားပုံကျဲလေယာဉ်ဟာစပိန်တောင်ပိုင်းကပါလိုမာရက်စ်ရွာပေါ်မှာစီးဖြစ်လေယာဉ်နဲ့တိုက်မိပြီးတော့ဟိုက်ဒရိုဂျင်ဘုံလေလုံးဆုံးရှုံးခဲ့ပါတယ်။ဘုံတွေဟာမပေါက်ခွဲပေမဲ့လို့ဘုံနှလုံးကပလူတိုနီယမ်နဲ့ဆူစင်ခဲ့လို့မြေဧရိယာ2000km လောက်ဟာနျူကလ িয়ার ဓာတ်တင်ပြီးတော့ညင်ညမ်းခဲ့ပါတယ်။ကမ္ဘာအဆိုအဝါဆုံးနျူကလ িয়ার မတော်တဆမှုတွေထက်ကတစ်ခုဖြစ်ခဲ့တဲ့ဒီဖြစ်စဉ်ကြောင့်ရေဒီယိုတက်တီကြွနေတဲ့တောင်းနဲ့ချီတဲ့ကူဘာမိသားရှိမြေကြီးတွေကိုတန့်စင်ပေးဖို့အမေရိကန်ကိုတောင်းဆိုလိုက်တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ရော့မက်ကလင်းတို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ခန်းနေ 10:00 ထိရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ 1925.32 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOE ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မ Thank you ထိုက်ပါThank you.
This program has come to you from the Voice of America, Washington.